Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2018ခုနှစ်ဩဂုတ်လ8ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ32.40-48တို့ကနေဖမ်းယူနားဆင်နိုင်ကြသလို VOA ရဲ့ Facebook စာမျက်နှာမှာလည်းအခြေအနေတပြေးညီထုတ်လွှင့်ပေးနေပါတယ်။ကျွန်တော်ဆက်မိုးပြီးပါခင်ဗျာ။အခုမနေ့ကအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်မကတော့စုမြတ်မော်ပါရှင်။နျူကလ িয়ার လက်နက်ထောက်လုပ်တဲ့အစီအစဉ်ကိုဆက်ပြီးတော့လုပ်သွားမှာဖြစ်တယ်လို့မြောက်ကိုရီးယားကပြောပြီးတော့ American ကိုနျူကလ িয়ার အင်အားနဲ့တိုက်ခိုက်မယ်လို့ချိန်ချောက်ခဲ့ပါတယ်။ပေါ်ရဟမင်းကြီး Francis ကတော့မြန်မာနိုင်ငံကို November 29ရက်နေ့ကနေ4ရက်ကြာလာရောက်မယ်လို့ Catholic အသင်းတော်ရက်ကွက်ကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုတော့ကိုစော်ဝင်းလှိုင်နဲ့အကြီးညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးကြားကြမယ်အထက်မှာဆိုရင်တော့
ဘုံနဲ့ပြကြဒီဘက်ကလည်းကျွန်တော်စုလေးဖရားလက်မကဝင်လာတဲ့ Brain Carrier လည်းဖွင့်တယ်ကျွန်တော်တို့အပေါက်ကိုတပေါက်ပဲဖွင့်တယ်ပန်ဆိုလန်လမ်းအလေလမ်းတပေါက်ပဲဖွင့်တယ်
အဲ့ဒါကတော့ရှစ်လေးလုံးဒီမိုကရေစီရေတော်ပုံကာလမှာကိုယ်တိုင်ပါဝင်ခဲ့တဲ့အမေရိကန်ပြည်ထောင်စုရောက်ကိုရင်ထွေးပြောပြသွားတာဖြစ်ပါတယ်ရှစ်လေးလုံးနှစ်ပတ်လည်းအထိမ့်မှတ်အကြောင်းပြောဖို့တဲ့သတင်းလောမှာအပြည့်စုံကိုနားဆင်ရပါမယ်အဲ့ဒါအပြင်အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားနိုင်ငံတို့ကြားတင်းမာမှုရဲ့အခြေအနေနောက်ပြီးတော့အာဆီယံနှစ်ပတ်လည်းဖျော်ဖြေပွဲသတင်းစတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းကြားမှာပါအခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဇော်ဝင်းလှိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားရဲ့ရန်လိုတဲ့စစ်ရေးဆောင်ရွက်မှုတွေကိုထိမ့်ဖို့နိုင်ငံတကာရဲ့တောင်းဆိုမှုတွေကိုမြောက်ကိုရီးယားအစိုးရကပယ်ချလိုက်ပြီးတော့နျူကလ িয়ার လက်နက်ထုတ်လုပ်တဲ့အစီအစဉ်ကိုဆက်ပြီးလုပ်သွားမယ်လို့ပြောကြားလိုက်ပါတယ်ပဲထိန်တဲ့ဒုံးတွေပြစ်လွတ်မှုကြောင့်ကုလသမဂ္ဂလုံခြုံရေးကောင်စီမှစနေနေ့ကအရေးယူတန်ခတ်မှုတွေလုပ်ခဲ့ပြီးမှမြောက်ကိုရီးယားကအခုလိုတုံ့ပြန်လိုက်တာပါမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပဲထိန်ဒုံးအစီအစဉ်တွေနဲ့ပတ်သက်လို့ဘယ်တော့မှညှိနှိုင်းဆွေးနွေးမှာမဟုတ်ဘူးလို့လည်းဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီနေ့လာနေကကျင်းပတဲ့လုံခြုံရေးဆိုင်ရာ ARF အာဆီယံဒေသရဲဆွေးနွေးပွဲမှာမြောက်ကိုရီးယားကပြောကြားခဲ့ပါတယ်တကယ်လို့အမေရိကန်အစိုးရကစစ်ရေးဆောင်ရွက်လာမယ်ဆိုရင်တော့မြောက်ကိုရီးယားရဲ့ဗျူဟာမြောက်နျူကလ িয়ার အင်အားနဲ့ပြင်းပြင်းထန်ထန်ဆုံးမမှာဖြစ်တယ်လို့လည်းဆိုပါရယ်မြောက်ကိုရီးယားအစိုးရအနေနဲ့အမေရိကန်ကလွဲလို့တခြားနိုင်ငံတွေအပေါ်ချိန်ချောက်ဖို့ရည်ရွယ်ချက်မရှိဘူးလို့လည်းပြောပါရယ်အာဆီယံစီးပွားပွဲတွေကိုတက်ရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကတော့မြောက်ကိုရီးယားအနေနဲ့ဆွေးနွေးမယ်ဆိုရင်မစ်ဆော့တုံးဆက်တက်မှုတွေကိုအရင်ရပ်ရမယ်လို့ပြောကြားခဲ့ပါရယ်မြောက်ကိုရီးယားအစိုးရအတွက်ဝင်ငွေဒေါ်လာသန်း1000လောက်ထိခိုက်နိုင်တဲ့ကုလသမဂ္ဂရဲ့စီးပွားရေးကုန်သွယ်ရေးပိတ်ဆို့တန်ခတ်မှုတွေအတိုင်းအပြည့်အဝလိုက်နာမယ်လို့မြောက်ကိုရီးယားရဲ့အဓိကကုန်သွယ်ဘက်တရုတ်နိုင်ငံကပြောကြားခဲ့ပါတယ်
တောင်တုပ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားမှုတွေအပေါ်အထူးပဲဆိုရင်ကြောင်းအမေရိကန်ပြည်ထောင်စုဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။အဲ့ဒီဒေတာအတွင်းမှာတင်းမာမှုတွေတိုးလာစေနိုင်တဲ့ဒါမှမဟုတ်လဲပြန်လည်ပြင်ဆင်မရနိုင်တော့တဲ့အခြေအနေအထိတဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့မြေတွေပေါ်ယူနေတာနဲ့စီးရေးဆောင်ရွက်ချက်တွေကိုရပ်ဆိုင်ဖို့လည်းတောင်းဆိုလိုက်ကြပါတယ်။ဖိလစ်ပိုင်မှာကျင်းပနေတဲ့အရှေ့တောင်အာရှဝန်ကြီးအဆင့်အစည်းအဝေးအတွင်းအမေရိကန်နိုင်ငံသားဝန်ကြီးRex Tillerson, Australia နိုင်ငံသားဝန်ကြီး Julie Bishop နဲ့ဂျပန်နိုင်ငံသားဝန်ကြီး Taro Kono တို့သုံးဦးတည်ထောင်တွေ့ဆုံဆွေးနွေးပွဲအပြီးမှာပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။တောင်တုပ်ပင်လယ်ပြင်အတွင်းကတရုတ်တို့ပိုပြီးပန်ဆိုင်တယ်လို့ပြောဆိုမှုတွေဟာတရားမဝင်ကြောင်းဆုံးဖြတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်အတွင်းအငင်းပွားမှုဆိုင်ရာနိုင်ငံတကာခုံတမာတိရုံးရဲ့ဆုံးဖြတ်ချက်ကိုတရုတ်နဲ့ဖိလစ်ပိုင်တို့လိုက်နာကြဖို့ကိုလည်းကြေညာချက်မှာတောင်းဆိုထားပါတယ်။တောင်တုပ်ပင်လယ်ပြင်အတွင်းပန်ဆိုင်မှုတွေကိုထိုင်ဝမ်အပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့ဘရူနိုင်းမလေးရှားဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့နဲ့ပါပန်ဆိုင်ကြောင်းအငင်းပွားနေကြတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာမကြာခင်ရက်ပိုင်းကပဲအရသာအများစုဖြစ်တဲ့ပြည်သူဒါနစ်ဇင်နဲ့ချီကိုလက်နက်ကင်တပုံတွေအစုလိုက်ပြုံလိုက်တပ်ဖြတ်ခဲ့တယ်ဆိုတဲ့သတင်းတွေကိုစုံစမ်းနေကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။စာယီဘောနယ်ရဲကမီယာဇာအိုလန်းဆိုတဲ့ရွာကိုတာလီဘန်တွေဝင်တိုက်ခဲ့ပြီးတဲ့နောက်မှာစနေနေ့ကအခုလိုအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့တာလို့ဒေသခံအာဏာပိုင်တွေကပြောပါတယ်။အစ္စလာမ်ဝါဒီလက်နက်ကင်တွေဟာအရသာအင်တွေကိုမီးရှို့ပြီးတော့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်40ကျော်ကိုတပ်ဖြတ်ခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။ခေါင်းဖြတ်တပ်ခံရသူတချို့ပါတဲ့တေဆုံးသူတွေဟာလူနည်းစုရှီယာဟာဇာရာမွတ်စလင်တွေဖြစ်ကြပါတယ်။
တောင်အာဖရိကသမ္မတဂျေကော့ဘ်ဇူမာအပေါ်အယုံကြည်မရှိအဆိုးအတွက်ဒီကနေ့အင်္ဂါနေ့မှာလေးဝက် စနစ်နဲ့မဲခွဲဆုံးဖြတ်ကြမှာဖြစ်ပါတယ်။ဒါဟာတဖြည်းဖြည်းလူကြိုက်နဲ့လာနေပြီးမကောင်းသတင်းတွေနဲ့ပြည်နေတဲ့တမရဇူမာကိုယာရုကဖယ်ရှားနိုင်ရေးအတွက်လွတ်တော်ကရှစ်ကြိမ်မြောက်စူးစမ်းတာလည်းဖြစ်ပါတယ်။အခုလိုမဲခွဲဆုံးဖြတ်ရေးအတွက်သတင်းပတ်6ပတ်ကြာဆွေးနွေးကြကြပြီးတဲ့နောက်လွတ်တော်ဥက္ကဋ္ဌဘာလက်ကာအမ်ဘေတေကသူမရဲ့ဆုံးဖြတ်ချက်ကိုခန်းလုံးပြီးစောင့်နေကြတဲ့သတင်းတောက်တွေရှင်းမှာ12မိနစ်ကြာဖတ်ကြားခဲ့တာပါသတင်းတောက်တွေရဲ့မေးခွန်းတွေကိုဖြေကြားဖို့တော့လွတ်တော်ဥက္ကဋ္ဌကညှင်းဆိုခဲ့ပါတယ်စီကံတင်းကျပ်လွန်းတဲ့ ANC ပါတီဝင်တွေကိုယ်တိုင်သူတို့ရဲ့ခေါင်းဆောင်ကိုစန့်ကျင်တဲ့မဲပေးနိုင်ရေးအတွက်ရည်ရွယ်ပြီးလျှို့ဝှက်စနစ်နဲ့မဲခွဲဆုံးဖြတ်ဖို့အတိုက်ခံပါတီတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်သမရဇူမာပြီးခဲ့တဲ့မလအတွင်းယာရုကဖယ်ရှားလိုက်တဲ့ဗန္ဒာယီဝန်ကြီးအပါအဝင် ANC ပါတီတွင်းကအထင်ကြီးအပုပ်ကိုတွေကပါမစ္စတာဇူမာအနေနဲ့ယာရုကနှုတ်ထွက်ပေးဖို့လူသိရှင်ကြားတောင်းဆိုနေကြတာဖြစ်ပါတယ
် UAE ဗီရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.15 နဲ့ဒုတိယနာယူဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာပါတီစုံဒီမိုကရေစီစနစ်ပေါ်ပေါက်လာအောင်တောင်းဆိုတဲ့ရှစ်လေးလုံးလူလူအုံကြွမှုကြီးဖြစ်ခဲ့တာဒီကနေ့မှာ29နှစ်ပြည့်ပါတယ်မြန်မာတိုင်းနိုင်ငံလုံးကလူဒန်းစားအလွှတ်ဆုံးပြည်သူတွေလွမ်းပေါ်ထွက်ဆန္ဒပြပွဲတွေစတင်ခဲ့တဲ့1988ခုနှစ်ဩဂတ်လ10ရက်နေ့ပတ်လည်နေ့ကိုမြန်မာဒီမိုကရေစီနေ့အဖြစ်နဲ့တရားဝင်သတ်မှတ်ပေးဖို့88မျိုးဆက်ကျောင်းသားကောင်းဆောင်တွေကတောင်းဆိုနေကြပါတယ်ရှစ်လေးလုံးဆန္ဒပြမှုတွေကြောင့်အဲ့ဒီအချိန်ကဆိုရှယ်လစ်ပါတီအစိုးရပြုတ်ကျခဲ့ပြီးမြေစစ်တပ်ရဲ့ပြစ်ခတ်နှိမ်နှင်းမှုကြောင့်ကျောင်းသားပြည်သူအများအပြားသေဆုံးဖမ်းဆီးခံခဲ့ရပါတယ်အဲ့ဒီအချိန်တုန်းကအစိုးရက300ကျော်သေဆုံးတယ်လို့ပြောပေမဲ့သေဆုံးသူထောင်ထဲချီရှိတယ်လို့ခန့်မှန်းရပါတယ်။ကျောင်းသူကျောင်းသားတွေအစိုးရဝန်ထမ်းတွေတပ်မတော်သားတွေပါပါဝင်တဲ့တမိုင်းဝင်ရှစ်လေးလုံးလူမှုလှုပ်ရှားမှုတွေအကြောင်းတီးတန့်ပြမယ်။ရှစ်လေးလုံးအရေးတော်ပုံတမိုင်းပြတိုက်တိစောက်ဖို့အတွက်အဲ့ဒီချိန်တုန်းကဆန္ဒပြပွဲတွေကိုဦးဆောင်ခဲ့တဲ့ကျောင်းသားခေါင်းဆောင်တွေနဲ့ဖွဲ့စည်းထားတဲ့88မျိုးဆက်ငင်းကြဲရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကစူးစမ်းနေပါတယ်။လွန်ခဲ့တဲ့နှစ်နှစ်ထဲကစတင်စူးစမ်းနေခဲ့တာဖြစ်ပေမဲ့အခုမှပြည်ထောင်စုအစိုးရအဆင့်နဲ့ညှိနှိုင်းဆောင်ရွက်တဲ့အဆင့်မှရှိပါသေးတယ်။အခုလက်ရှိအနာရ NLD ပါတီဟာရှစ်လေးလုံးလူမှုအုံကြွမှုကြီးကနေပေါ်ထွက်လာခဲ့တဲ့နိုင်ငံရေးပါတီဖြစ်ပါရဲ့ရှင်။
မြန်မာသမ္မတဦးထင်ကျော်ရဲ့ဖိတ်ကြားချက်အရပိုယဟမင်းကြီးဖရန်စစ်ဟာမြန်မာနိုင်ငံကိုနိုဝင်ဘာလကုန်ပိုင်းမှာတရားဝင်တွားရောက်လည်ပတ်မှာဖြစ်ပါတယ်။ဒါဟာပိုယဟမင်းကြီးတပါးအနေနဲ့မြန်မာနိုင်ငံကိုပထမဆုံးအကြိမ်တွားရောက်လည်ပတ်တာဖြစ်ပါတယ်။နိုဝင်ဘာလ29ရက်နေ့မှာမြန်မာနိုင်ငံကိုဆက်ရောက်ပြီး၄ရက်ကြာနေထိုင်မှာဖြစ်ပါတယ်။အဲဒီနောက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်မှာဖြစ်ကြောင်း Union of Catholic Asia သတင်းဌာနကတင်းနှံလာနေမှာသတင်းထုတ်ပြန်ပါတယ်။ပိုယဟမင်းကြီးအခုလိုတွားရောက်လည်ပတ်ခြင်းကြောင့် Catholic ဘာသာဝင်ပါတီကန်နန်တော်နဲ့မြန်မာနိုင်ငံအခြားဆက်ဆံရေးတိုးတက်ကောင်းမွန်စေမယ့်သိသာတဲ့ခြေလှမ်းတရားဖြစ်ပါတယ်။ပိုယဟမင်းကြီးဖရန်စစ်စာနိုင်ငံတော်အတမင်ကပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံမှာဖြစ်ပြီးရန်ကုန်မြို့ကိုလည်းတွားရောက်ဖို့စီစဉ်ထားပါတယ်။ပိုယဟမင်းကြီးဟာမူလကဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံကိုတွားရောက်ဖို့စီစဉ်ထားတာဖြစ်ပေမဲ့အိန္ဒိယခီးစဉ်အဆင်မပြေဖြစ်ပြတဲ့နောက်မှာမြန်မာနိုင်ငံကိုတွားဖို့စီစဉ်လိုက်တာဖြစ်တယ်လို့ဆိုပါတယ်။ပိုယဟမင်းကြီးဟာရခိုင်ပြည်နယ်မှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့အခွင့်အရေးကြီးကိစ္စနဲ့ပတ်သက်လို့အရင်ကထုတ်ဖော်ပြောဆိုတာတွေရှိခဲ့ဘူးတာအပြင်နိုဝင်ဘာလခီးစဉ်အတွင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်မှာဖြစ်တာကြောင့်ဒီခီးစဉ်အတွင်းရိုဟင်ဂျာတွေအရေးနှစ်နိုင်ငံကောင်းဆောင်နေတဲ့ဆွေးနွေးမယ့်အလားအလာရှိနေပါတယ်။လူဦးရေ52တန်းကျော်ရှိပြီးဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့မြန်မာနိုင်ငံမှာကက်သလစ်ခရီးယန်ဘာသာဝင်ပေါင်း63,600နီးပါးရှိပြီးကက်သလစ်အသင်းတော်ပေါင်း384ခုရှိတယ်လို့ဗာတီကန်နန်းတော်ကနောက်ဆုံးထုတ်ပြန်တဲ့2015ခုနှစ်စည်းစိမ်းရာမှာဖော်ပြထားပါတယ်။
အာဆီယံဒေသတွေမှာရှိကြတဲ့ရွှေပြောင်းအလို့သမားတွေနဲ့ဒုက္ခသည်တွေအတွက်ပို့ပြီးတော့အကာအကွယ်ပေးဖို့အစိုးရတွေကိုအာဆီယံလွှတ်တော်အမတ်တွေကတိုက်တွန်းလိုက်ပါတယ်။အာဆီယံအတိုက်အဝိုင်းထဲမှာရှိကြသူအလို့အနေနဲ့အခြေခံလူအခွင့်အရေးရရှိသင့်ပြီးတော့လူကုန်တိုက်ခါနဲ့လေးစားတမိုးထားမှုရရှိသင့်တယ်လို့လူအခွင့်အရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ကတောင်းဆိုလိုက်တာဖြစ်ပါတယ်။မလေးရှားနိုင်ငံကရွှေ့ပြောင်းအလုပ်သမားတွေဒုက္ခသည်အဖြစ်ရှောက်ထားသူတွေလူကုန်ခူးခံရသူတွေရဲ့အခြေအနေကို၄ရက်ကြာတွားရောက်လေ့လာခဲ့ပြီးတဲ့နောက် APHR အဖွဲ့ကအခုလိုကြေညာချက်ထုတ်ပြန်လိုက်တာပါမလေးရှားနိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံကချင်းလူမျိုးတွေရိုဟင်ဂျာတွေအပြင်တခြားနိုင်ငံကဒုက္ခသည်တွေအနေနဲ့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံး UNHCR မှာမှတ်ပုံတင်နိုင်ဖို့အခက်အခဲတွေရှိနေကြပြီးတော့ဒုက္ခသည်အဖြစ်သတ်မှတ်ခံရဖို့ငြင်းပယ်ခံရသူလည်းပိုများလာတယ်လို့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တဲ့ကမ္ဘောဒီးယားကအထက်လွှတ်တော်အမတ်တယောက် ကပြောကြားခဲ့ပါတယ်။မလေးရှားနိုင်ငံမှာအထောက်အထားလက်မှတ်မရှိသူတွေကိုလွန်ခဲ့တဲ့တစ်လကျော်ကစတင်ပြီးတော့ရှာဖွေနှိမ်နင်းနေတဲ့စီမံချက်ကိုလုပ်တည်တဲ့အတွက်ဖန်စီခံရသူထောင်ထဲချီရှိနေတယ်လို့လည်းအာဆီယံအမတ်များအဖွဲ့ကပြောပါတယ်။မလေးရှားလဲရဲတွေကလိုက်လံဖန်စီနေတဲ့အတွက်ရွှေပြောင်းလုံသားအများစုဟာစိုးရိမ်စိတ်နဲ့နေထိုင်နေကြရတယ်လို့ APHR ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
။ကုလသမဂ္ဂတန်တမာနေကိုလက်ပေးလိုက်ယူလုပ်ခဲ့မှုကြောင့်ထိန်းသိမ်းခံထားရတဲ့တရုတ်နိုင်ငံသားဘီလီယံနာတထေးအပေါ်ချမှတ်ထားတဲ့အနေအကျေချုပ်ဆိုင်ရာကန့်သတ်ချက်တွေကိုနယူးယောက်မှာရှိတဲ့ပြည်ထောင်စုတရားသူကြီးတူကပုံမတင်ကြလိုက်ပါတယ်။အန်လပ်ဆန်ဆိုတဲ့အဲ့ဒီဘီလီယနာတတိဟာမကာအိုကျွန်းမှာကုလသမဂ္ဂညီလာခံခန်းမတည်ဆောက်မဲ့သူ့ရဲ့စီမံကိန်းကိုထောက်ခံပေးရတဲ့အတွက်ကုလသမဂ္ဂတန်တမာနေကိုဒေါ်လာ1,000,000ကျော်လက်ထိုးခဲ့မှုနဲ့သူ့ကိုအမေရိကန်ပြည်ထောင်စုကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ
်။ထိတ်တရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မှုနဲ့ကုစားဝင်းလှိုင်လို့ကြီးညာတောခဲ့ကြတာဖြစ်ပါတယ်ခင်ဗျ။အခုတော့သတင်းဆောင်မတွေကိုထုတ်လွှင့်ပြပါရမယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေဟာအမေရိကန်ကသာပစ်ဖို့ရည်ရွယ်ပြီးတော့အမေရိကန်ပေါ်ပြင်းပြင်းထန်ထန်ဆုံးမဖို့အသင့်မဲလို့မြောက်ကိုရီးယားကပြောကြားလိုက်ပါတယ်။ပြင်းထန်တဲ့အရေးယူတန်းခတ်မှုအသစ်တွေကိုကုလသမဂ္ဂလူမျိုးရေးကောင်စီကချမှတ်ခဲ့တဲ့ပေါ်မြောက်ကိုရီးယားကအခုလိုတုံ့ပြန်လိုက်တာပါ။ဖိလစ်ပိုင်မှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကတော့ဆွနီဝဲစကဝိုင်းစီမြောက်ကိုရီးယားရောက်လာအောင်တရုတ်နဲ့ရုရှားတို့ကကူညီဖို့လိုတယ်လို့ပြောလိုက်ပါတယ်။မနီလာမြို့တော်မှာကျင်းပနေတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးများအဆင့်အစည်းအဝေးမှာမြောက်ကိုရီးယားအရေးကအဓိကဆွေးနွေးစရာဖြစ်နေတဲ့အကြောင်းမတ်ဆုမြတ်မုံကစူးစီးတင်ပြထားတာကိုနားဆင်ကြပါခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပနေတဲ့အာဆီယံဝန်ကြီးအဆင့်ဆွေးနွေးပွဲတွေကအာရှပစိဖိတ်ဒေသငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာ ARF အာဆီယံဒေသရင်းဆွေးနွေးပွဲကိုတနင်္လာနေ့ကကျင်းပခဲ့ပါတယ်။ARF ဆွေးနွေးပွဲမှာအာဆီယံဝန်ကြီးတွေအပြင်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံသားဝန်ကြီးတွေလည်းတက်ရောက်ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူပိတ်ဆို့မှုသက်တွေလက်တလောချမှတ်ထားချိန်မှာကျင်းပတဲ့အာဆီယံစည်းဝေးပွဲတွေမှာမြောက်ကိုရီးယားအရေးကိစ္စကလွှမ်းမိုးနေခဲ့ပါတယ်။မြောက်ကိုရီးယားအစိုးရအတွက်ဝင်ငွေဒေါ်လာ10,000,000,000လောက်ထိခိုက်နိုင်မဲ့စီးပွားရေးနဲ့ကုန်သွယ်ရေးပိတ်ဆို့မှုတွေအပါအဝင်နောက်ထပ်ပြစ်မှတ်ထားအရေးယူမှုတွေကိုလုံခြုံရေးကောင်စီကစနေနေ့ကပဲချမှတ်ခဲ့တာပါ။အခုလိုအရေးယူမှုတွေလုပ်လို့မြောက်ကိုရီးယားဘက်ကဆွေးနွေးညှိနှိုင်းမှုတွေလုပ်လာမှာမဟုတ်ဘူးလို့အာဆီယံစည်းဝေးပွဲတက်လာတဲ့မြောက်ကိုရီးယားတန်တမန်အဖွဲ့ပြောခွင့်ရသူဘန်ကွန်ဟွတ်ကအခုလိုပြောကြားခဲ့ပါ
တယ်။ဂျူတေရိုဥရီယူဟက်ကတန်ဒိုရိုကက်ထရစ်စံ
ကျွန်တော်တို့ရဲ့နျူကလ িয়ার နဲ့ပက်ထိန်တုံးအစီအစဉ်တွေနဲ့ပတ်သက်လို့ဘယ်တော့မှညှိနှိုင်းဆွေးနွေးမှာမဟုတ်ဘူးဆိုတာကိုအခိုင်အမာပြောချင်ပါတယ်။နျူကလ িয়ার လက်နဲ့တိုးချဲ့ပိုင်ဆိုင်ရေးဆောင်ရွက်မှုတွေကိုလည်းကျွန်တော်တို့တပြားမှရှော့မှာမဟုတ်ပါဘူး။
နျူကလ িয়ার ကိစ္စနဲ့ကိုရီးယားကျွမ်းဆွယ်မှာအခြေအနေဆိုးနေတာဟာအမေရိကန်ကြောင့်ဖြစ်တယ်လို့လည်းသူကအပြစ်တင်ခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ကိုအမေရိကန်ကလွဲလို့တခြားဘယ်နိုင်ငံအပေါ်မှတုံးဖို့ရည်ရွယ်ချက်မရှိဘူးလို့မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုကလည်းပြောကြားခဲ့ပါတယ်။အာဆီယံဆွေးနွေးပွဲတွေတက်နေတဲ့ရီကသတင်းစာရှင်းလင်းပွဲလုပ်ဖို့စီစဉ်ထားပေမဲ့မလုပ်တော့ဘဲစီဝေးပွဲမှာသူပြောကြားခဲ့တဲ့မိန့်ခွန်းစာသားကိုသာသတင်းနောက်တွေကိုဝေပေးခဲ့တာပါ။မြောက်ကိုရီးယားအနေနဲ့အမေရိကန်ကိုနျူကလ িয়ার အင်အားနဲ့ပြင်းထန်တဲ့ဆုံးမမှုလုပ်ဖို့အစဉ်သင့်မယ်လို့အဲ့ဒီမိန့်ခွန်းစာသားထဲမှာဖော်ပြထားပါတယ်။မြောက်ကိုရီးယားဘက်ကတိုက်ချင်းပြစ်ပယ်ထိန်တုံးတွေပြစ်လွတ်ခဲ့မှုကြောင့်လုံခြုံရေးကောင်စီမှဩဂတ်လ5ရက်နေ့ကအရေးယူတက်ခတ်မှုတွေချမှတ်နိုင်ဖို့အမေရိကန်ကအထူးကဥဆောင်စ조사ခဲ့တာဖြစ်ပါတယ်။ဒီအတွက်အမေရိကန်အပေါ်အစတထောင်တုံ့ပြန်သွားမယ်လို့မြောက်ကိုရီးယားအစိုးရသတင်းမီဒီယာတွေကလည်းတနင်္လာနေ့ကပဲထုတ်ပြန်ခဲ့ပါတယ်။အမေရိကန်အနေနဲ့သမုတ်တရားချားနေလို့လုံခြုံတယ်လို့မှတ်ယူနေရင်မှားမယ်လို့သတင်းကြေညာသူကသတင်းဖတ်ကြားသွားခဲ့ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার လက်နက်ပိုင်ဆိုင်မှုတိုးမြင့်အောင်လုပ်သွားမယ်လို့ပြောကြားနေပေမဲ့ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ကင်းရှင်းသွားစေခြင်းတဲ့စံတာကိုလုံခြုံရေးကောင်စီမှတညီတညွတ်တည်းပြသခဲ့တယ်လို့အာဆီယံစည်းဝေးပွဲတက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson ကပြောကြားခဲ့ပါတယ်။ဆွေးနွေးပွဲစပွဲစီမြောက်ကိုရီးယားရောက်လာအောင်တရုတ်နဲ့ရုရှားတို့ကကူညီပေးဖို့အတွက်ကိုလည်းသူကခုလိုပြောသွားပါတယ်
။ I think the world is also expressing a view to China and Russia that we do have an expectation that you will do everything you possibly can.
မြောက်ကိုရီးယားတို့အနေနဲ့သူတို့ရဲ့လက်တွေ့အနာဂတ်ဘယ်လိုဖြစ်မယ်ဆိုတာသဘောပေါက်စေဖို့နဲ့ဆွေးနွေးပွဲစပွဲစီကိုရောက်လာစေဖို့တရုတ်နဲ့ရုရှားတို့ကအတတ်နိုင်ဆုံးစ조사ဆောင်ရွက်ပေးဖို့မျှော်လင့်နေဆိုတဲ့သဘောထားကိုကဘာကပြသနေပြီလို့ကျွန်တော်ထင်ပါတယ်
။တင်းမာနေတဲ့အခြေအနေတွေကိုဖြေရှင်းနိုင်ဖို့ဆွေးနွေးမယ်ဆိုရင်မြောက်ကိုရီးယားဘက်ကပယ်ထိန်တုံးပြစ်လွတ်မှုတွေကိုရပ်ဆိုင်းရမယ်လို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကမနီလာမြို့မှာကျင်းပနေတဲ့အာဆီယံစည်းဝေးပွဲမှာပြောကြားသွားခဲ့ပါတယ်။မြောက်ကိုရီးယားကိစ္စဟာလုံခြုံရေးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကလည်းအခုလိုပြောပါတယ်
။ဂူချီရှုခွေ 要求朝鲜放弃核开发，以维护国际核不扩散的体系，是安全问题。
Nuclear type ရဲ့ထုတ်နေတာကိုရပ်တန့်မှုနဲ့ Nuclear မပြန့်ပွားရေးနိုင်ငံတကာသဘောတူညီချက်တွေအတိုင်းဆောင်ရွက်ဖို့နိုင်ငံတကာတိုင်ဝမ်ကနေပြီးတော့မြောက်ကိုရီးယားကိုပြောနေတာပါ။တာဟာလုံခြုံရေးကိစ္စဖြစ်ပါတယ်။မြောက်ကိုရီးယားဘက်ကလည်းသူတို့ချင်းချောက်ခံနေရတယ်၊စစ်ရေးအရဖိအားပေးခံနေရတယ်လို့ယုံကြည်နေပါတယ်။တာဟာလည်းလုံခြုံရေးကိစ္စပါ။ကိုရီးယားကျွန်းဆွယ်မှာဖြစ်နေတာကစီးပွားရေးကိစ္စမဟုတ်ပါဘူး။လုံခြုံရေးကိစ္စပါ
။မြောက်ကိုရီးယားကကြောင်မီသွေးတန်ရိုင်းခဲရိုင်းနဲ့ပင်လယ်ထွက်စာတွေတင်ပို့မှုကိုအခုနောက်ဆုံးအရေးယူတန်ခတ်မှုမှာပိတ်ပင်ခဲ့တယ်လို့မြောက်ကိုရီးယားနိုင်ငံကအလုပ်သမားတွေကိုတခြားနိုင်ငံတွေကလက်မခံရလို့လည်းတားမြစ်လိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးအတွက်အဓိကမိခိုးအားကိုးနေရတဲ့တရုတ်နိုင်ငံကတော့ကုလသမဂ္ဂရဲ့အရေးယူမှုတွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်မယ်လို့ပြောကြားထားပါတယ်ရှင်
။မတ်စုမြတ်မပြောပြသွားတာပါ။တော်လားရှင်များခင်ဗျာဒီကနေ့ဩဂုတ်လ၈ရက်နေ့ဟာအရှေ့တောင်အာရှအာဆီယံအသင်းကြီးမှတည်တဲ့250ပြည့်ထိမ့်မှတ်နေပဲဖြစ်ပါတယ်။ဒီအထိမ်းအမှတ်နေ့အဖြစ်အာဆီယံညီလာခံကျင်းပရာဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာအမှုပညာဖျော်ဖြေပွဲတွေကျင်းပဖို့ရှိရမှာအာဆီယံ၁၀နိုင်ငံကလူငယ်အစုတော်တွေလည်းဖျော်ဖြေကြမှာဖြစ်ပါတယ်မြန်မာနိုင်ငံကိုကူစားပြုပြီးတော့ဖျော်ဖြေမဲ့လူငယ်အစုတော်ကတော့အင့်ချစ်ဖြစ်ပါတယ်အကြောင်းစုံကိုဒေါ်လှလတ်တန်းကပြောပြပါလိမ့်မယ်ခင်ဗျာ
ဒီကနေ့ဩဂုတ်လ၈ရက်နေ့ဟာအာဆီယံအသင်းကြီးရဲ့250ပြည့်အထိမ်းအမှတ်နေ့ပဲဖြစ်ပါတယ်ထိုင်းနိုင်ငံဘန်ကောက်မှာ1969ခုဩဂုတ်လ၈ရက်နေ့ကအင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူနဲ့ထိုင်းနိုင်ငံတို့ကအာဆီယံအသင်းကြီးကိုမှတ်တည်ခဲ့ကြတာဖြစ်ပြီးအာဆီယံကြီးညာစာရင်းကိုလက်မှတ်ရေးထိုးခဲ့ကြတာလည်းဖြစ်ပါတယ်။1984ခုနှစ်မှာဘရူနိုင်း၊1995ခုနှစ်မှာဗီယက်နမ်၊1998ခုနှစ်မှာမြန်မာနဲ့လောနိုင်ငံပြင်၊1999ခုနှစ်မှာကမ်ဘောဒီးယားတို့ကအဖွဲ့ဝင်နိုင်ငံဖြစ်ခဲ့ပြီးအခုဆိုအာဆီယံ၁၀နိုင်ငံရှိတာဖြစ်ပါတယ်။အလင်းရောင်တရောင်အောက်ထက်မှရပ်တည်တဲ့အာဆီယံအသင်းကြီးဆိုတဲ့ဆောင်းပိုးအောက်မှာဒီကနေ့ရွှေတုအထိမ်းအမှတ်နေ့ကိုဆင်နွှဲရမှာဖိလစ်ပိုင်ရှိမြို့ကြီးပေါင်း63မြို့လိုမှလည်းမိထုံးပွဲတွေကျင်းပကြမှာဖြစ်ပါတယ်။အာဆီယံရဲ့250မြောက်ထိမ်းအမှတ်ဟာဖိလစ်ပိုင်ကအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်ဆောင်ရွက်နေတဲ့အချိန်နဲ့လည်းတိုက်ဆိုင်နေတာမို့မနီလာမြို့တော်မှာထိမ်းအမှတ်ဖြစ်အာဆီယံ၁၀နိုင်ငံကအဆိုတော်လူငယ်တွေကိုစားပြုဖျော်ဖြေကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကသာသနာရေးနှင့်ယဉ်ကျေးမှုဝန်ကြီးဌာနရဲ့ဆေးလွှတ်ချက်အရကိုစားပြုမဲ့လူကတော့အဆိုတော်ချစ်ကောင်းရဲ့တမိဖြစ်သူအင့်ချစ်ပဲဖြစ်ပါတယ်။အာဆီယံခေတ်ပေါ်တိကိတာဖျော်ဖြေပွဲအကြောင်းမနီလာမြို့တော်ရှိကွန်ကော့ဟိုတယ်မှာအာဆီယံနိုင်ငံတကာမီဒီယာသတင်းဌာနကနေသတင်းစာရှင်းလင်းပွဲကိုဩဂုတ်လ9ရက်နေ့ကကျင်းပခဲ့ရမှာအာဆီယံ၁၀နိုင်ငံကိုကိုစားပြုတဲ့လူငယ်အဆိုကျော်တွေကိုမိတ်ဆက်ပေးခဲ့ရမှာမြန်မာနိုင်ငံကအဆိုတော်အင်ချင်နဲ့လည်းမိတ်ဆက်ပေးခဲ့ပါတယ်
။ Now ladies and gentlemen, I would like to introduce our singer from Myanmar. Please welcome Int.
Hello everyone. Mingalaba.
သူဖခင်ဖြစ်သူအဆိုတော်ကိုချစ်ကောင်းတဲ့ပတ်သက်လို့မိ мян ခဲ့ရမှာတော့သမီးဖြစ်သူအင်ချစ်ကအခုလိုပြောပြခဲ့ပါတယ်။
Tell us a little bit about your family.
Yeah, my dad was a rock star, you know, in our country. So I'm his, you know,
generation. ကျမအဖေကကျမတို့နိုင်ငံမှာ rock အဆိုကျော်ပါ။ကျမအနေနဲ့တချင်းဆိုခဲ့တာဟာအသက်73နှစ်ခန့်ကဆိုတော့အခုကျမက26နှစ်ပါ။ကျမအဖေကကျမရဲ့ hero ပါပဲ
။ဒင်းစာရှိလင်းပွဲမှာအာဆီယံ၁၀နိုင်ငံကလူငယ်တွေအနေနဲ့နမူနာအစမ်းဖျော်ဖြေမှုတွေကိုတင်ဆက်ခဲ့ရမှာမြန်မာနိုင်ငံကအင်ချစ်ကတော့သူဖျော်ဖြေမဲ့တချင်းနဲ့အတူပရိသတ်တွေကိုပါဆိုင်းကျက်အညီလက်ခုပ်လိုက်တီးစီခဲ့ပါလေ
။ချစ်သူရဲ့မနေတာတော့ပါနမရှိတာခိုင်းတော့ဆယ်ဟေးဒါကနာပေါင်းစုံတဲ့အငါမမြဲကိုခတ်တဲ့တနေမမြင်ရတာနဲ့စိတ်မလဲသူလာမွန်ချလာတဲ့မင်းကမတွေ့တာနဲ့အလဘဲရာရာဒုက္ခရောက်တဲ့မင်းအပြောင်းလေးခဏတီးတဲ့နဲ့အချိန်ရဲ့မပြောင်းနိုင်ဘူးမင်းငယ်ပဲလွမ်းနေတယ်Thank you.
ဒီနေ့ဒီနေ့ဩဂုတ်လ၈ရက်နေ့မှာတော့လူငယ်တိကိတာဖျော်ဖြေပွဲမှာမြမယူရဝစ်စုံဝစ်ပြီးတီဆိုမဲ့တချင်းကတော့အောင်မြင်မှုနောက်ွယ်ဖြစ်တဲ့အကြောင်းသိရပါတယ်။ဒီဖျော်ဖြေပွဲမှာအာဆီယံဆင်နိုင်ငံကလူငယ်အဆိုတော်တွေအပြင်တခြားဖိလစ်ပီးနိုနုပညာအကျော်အမော်တွေလည်းပါဝင်ဖျော်ဖြေကြလိမ့်မယ်လို့လည်းသိရပါတယ်ရှင်
။ဒေါ်လာလက်တန်းပြောပြသွားကြတာဖြစ်ပါတယ်။တို့ရရှိမြခင်ဗျာဒီကနေ့ဟာမြန်မာနိုင်ငံမှာရှစ်လေးလုံးလူမှုလှုပ်ရှားမှုကြီးဖြစ်ပေါ်ခဲ့တဲ့29နှစ်မြောက်အထိမ်းအမှတ်ကာလဖြစ်ပါတယ်။ဩဂုတ်လ၈ရက်1988ခုနှစ်မှာကိုယ်တိုင်ပါဝင်ခဲ့ကြသ ူတွေကတော့အဲ့ဒီအချိန်ကလက်နဲ့မပါတဲ့ပြည်သူတွေအပေါ်အကြမ်းဖက်ဖြိုခွဲမှုကိုအခုချိန်တိမမေ့နိုင်ကြသေးဘူးလို့ပြောပြကြပါတယ်။ဆီအာနာသိမ်းမှုကိုမခံမရနိုင်ဖြစ်ပြီးတော့တောက်ခုတ်ခဲ့ကြတဲ့ကျောင်းသားခေါင်းဆောင်တွေကလက်ရှိအမေရိကန်ပြည်ထောင်စုမှာနေထိုင်နေရသူတို့ရဲ့ရှေ့လေးလုံးအတွေ့အကြုံတွေကိုမိုင်းအင်ဂျင်နီယာကစူးစီးတင်ပြထားပါတယ်။နားဆင်ပါခင်ဗျာ။
1962ခုနှစ်ကနေ1988ခုနှစ်အထိ26နှစ်ကြာတိုင်းပြည်ကိုတပါတီအာဏာရှင်စနစ်နဲ့အုပ်ချုပ်ခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းဦးနေဝင်းဟာလူထုဆန္ဒပြပွဲတွေကိုပြစ်ခတ်နှိမ်နှင်းဖို့အသင့်ရှိနေကြောင်း1988ခုနှစ်ဇူလိုင်လကကျင်းပတဲ့ပါတီအစည်းအဝေးအခမ်းအနားမိန့်ခွန်းမှာအခုလိုပြောသွားပါတယ်
။ငါကိုလူစုလူဝေးနဲ့စူဘူးလုံးလုံးရှင်းရတော့စစ်တပ်ဆိုတာပြင်မှောင်ပြစ်တယ်မောဘောထောင်မီ6ထာမပါဘူးအဲ့တော့နောင်ကိုစူစူပူပူလုံးမယ်ဆိုရင်တော့ရင်တက်ကိုသုံးလို့ရှိရင်တော့အဲ့ဒါစူရက်လူတွေမတက်တာဘူးသာမှတ်ပြီတော့လို့
ဥနေဝင်းကတကယ်ပြစ်မယ်လို့ပြောခဲ့ပေမဲ့မြမဆိုရှယ်လစ်လမ်းစဉ်ပါတီအစိုးရရဲ့စီမံခန့်ခွဲမှုညံ့ဖျင်းတာတိုင်းပြည်ရဲ့စီးပွားရေးပညာရေးကျန်းမာရေးစတဲ့ကဏ္ဍပေါင်းစုံမှာနှိမ့်ချနေတဲ့အခြေအနေတွေကိုပြည်သူတွေမခံမရက်နိုင်ဖြစ်ခဲ့တဲ့အတွက်ဩဂုတ်လ၈ရက်နေ့မှာမြမတနိုင်ငံလုံးလှဲနေလှီအောင်မြင်းဆောင်မကြမ်းလူတွေအလုံးလမ်းမပေါ်ထွက်ဆန္ဒပြခဲ့ကြတယ်လို့အဲ့ဒီအချိန်က141ကောင်းဆောင်အဖြစ်လူသိများခဲ့တဲ့တက္ကသိုလ်ကျောင်းသားကောင်းဆောင်ကိုမမောင်သိန်းကပြောပါတယ်
ဒီမတ်လရီယာဆလာရဲဖုံးမော်ရေးခင်ဒါဂျူလာရေးခင်မတ်လမှာပါဝါတဲ့ကျောင်းသားတွေဆဲဝဲဂျူလာမှာပြန်ထွက်လာပြီးတော့ကျောင်းသားတွေဖွဲ့စည်းပြီးဖွဲ့ပြီးတော့ဒီရှစ်လေးလုံးကိုတနိုင်ငါလုံးတိုင်းနာနဲ့လူထုဇာနာပြပွဲကြီးဖော်ထုတ်ဖို့ဆိုပြီးတော့လော့ဆိုပြီးတော့ BBC လို့ VOA လို့ညာနေကျွန်တော်တို့တွေဝိုင်းအော်ခဲ့ကြပြီးတော့ဒီရှစ်လေးလုံးအရေးတော်ပုံကြီးကိုတနိုင်ငါလုံးတိုင်းနာတို့ဖြစ်မြောက်လုံဆော်လောက်ရှာခဲ့ကြတာပေါ့နော်
ပါတီစုံဒီမိုကရေစီရရှိရေးအတွက်ဩဂုတ်လ၈ရက်နေ့မှာစတင်ခဲ့တဲ့တိုင်းနယ်ပြည်နယ်အနှံ့လူထုဆန္ဒပြပွဲတွေကိုစစ်တပ်ကအကြမ်းဖက်ဖြိုခွဲရမှာရန်ကုန်မြို့မြို့တော်ခမ်းမရှိညတကောင်အချိန်စစ်တပ်ကတနက်နဲ့ပြစ်ခတ်ဖြိုခွဲခဲ့ပုံကိုမြင်ခဲ့ရတဲ့မြမလက်ရွေးစင်ဂိုးသမားဟောင်းကိုရင်ထွေးကအခုလိုပြောပြပါဗျ။အဲ
့ဒီအချိန်မှာကျွန်တော်တို့စုလေဖျားလန်းနေပြီးတော့မိသက်ကားတွေရဲ့ကျွန်တော်တို့အဲ့တော့တင့်ကားတော့မဟုတ်ဘူးကျွန်တော် brain carrier လို့ခေါ်တယ်ကျွန်တော်တို့ရင်ကလေးကအပေါ်သာတင်ကားလေးတွေပေါ့အဲ့ကားတွေကဝင်လာတယ်ဝင်လာပြီးကျွန်တော်မြို့တော်ခမ်းမရှိမှရှိတယ်မြို့ကြီးပတ်ပြစ်လိုက်တယ်ပတ်ပြစ်ပြီးတော့ဗာပြောလဲဆိုတော့ပြည်သူတွေဆန္ဒပြတဲ့ကျောင်းသားကျောင်းသူတွေရဟန်းရှင်လူတွေကျွန်တော်တို့ကုချင်ကစားပြီးကျွန်တော်တို့ဖြိုခွဲရပါတော့မယ်အများဆုံးဖြိုခွဲပါဆိုလူတွေကအဲ့ပရင်ကလေးရှိမှဝိုင်းပြီးတော့တချင်းနေဆိုကြပါချင်းအဲ့ဒီအချိန်မှာဗျာကျွန်တော်ရှိကျွန်တော်တို့ကလည်းဗာဖြစ်ဖြစ်သမင်းတုပ်တွေဝယ်တယ်ဆိုတော့ရတဲ့လူတွေစားထိုင်စားကြပြုကြပါဗျာကျွန်တော်တို့အာအော်ကြဆိုကြပြောင်းကြနေချိန်မှာဆပြီးတော့အဲ့ brain care ရဲ့တစီကနေပြီးတော့မြို့တော်ခမ်းမရှိဘူးရက်ပြီးတော့ရှေ့ရနေပြီးတော့စုလီကျွန်တော်တို့မဟာပန်လို့ပန်းညက်ပဲကိုမျက်နှာ brain care ရဘောနေဆပစ်တယ်ကြည်ဗျာကျွန်တော်တို့ဘလို့ပြောမလဲဗျာကြည်တော့အနည်းဆုံး2ယောက်3ယောက်လောက်ကတော့အနည်းဆုံးတိုးတယ်ပုံပုံပုံပုံပုံနဲ့ပြစ်ကြဒီဘက်ကလည်းကျွန်တော်စုလီဖျားလက်မကဝင်လာတဲ့ brain care ရလည်းဖွင့်တယ်ကျွန်တော်တို့အပေါက်ကိုတပေါက်ပဲဖွင့်တာပန်းစိုးလမ်းလမ်းအလယ်လမ်းတပေါက်ပဲဖွင့်တာအဲ့ဒီနဲ့ပြစ်လိုက်တာကိုရှိမအတုံးလုံးနဲ့ပြုတ်ကြတဲ့လူတွေလဲတဲ့လူတွေအော်တဲ့လူတွေအကူနဲ့လက်ထဲမှာဘာမှမရှိတော့ပြစ်ပြီဆိုတော့ပြေးကြတာပေါ့ဗျာဟုတ်လားဝုံဝုံနဲ့နင်းတဲ့လူကနင်းပြုံးရတကယ်ဗျာရုပ်ပြစ်စင်းပြစ်ကြီ
းအဲ့ဒီချိန်ကရန်ကုန်မြို့ကဆန္ဒပြပွဲတွေကိုစစ်တပ်ကတနက်နဲ့ပြစ်ခတ်ဖြိုခွဲခဲ့တဲ့အတွက်လူတွေအတုံးယုံနဲ့လမ်းမတွေမှာလဲနေတဲ့ဗီဒီယိုမှတ်တမ်းတွေကိုနိုင်ငံတကာသတင်းဌာနတွေမှာပြသခဲ့ကြပါတယ်တိုင်းပြည်ကိုဖိနှိပ်အုပ်ချုပ်တဲ့အစိုးရမျိုးကိုပြည်သူတွေကလက်မခံဘူးဆိုတာရှစ်လေးလုံးလူထုလှုပ်ရှားမှုကြီးကပေးလိုက်တဲ့သင်ခန်းစာဖြစ်ကြောင်းကိုမမောင်သိန်းကပြောပါရယ
်အဓိကပြည်သူလူထုရဲ့နိုင်ငံရေးအသိဉာဏ်နှိုးကြလာမှုကိုပဲပြောရမယ်ပြည်သူတွေရဲ့အသိဉာဏ်နှိုးကြလာပါဒီတိုင်းပြည်ကိုအုပ်ချုပ်တဲ့အာဏာဆိုတာတိုင်းလူပြည်သားတွေရဲ့အနှင်းနဲ့အာဏာနဲ့တိုင်းပြည်ကိုတာဝန်ယူအကောင့်တွေဖော်တာပဲဖြစ်ရမယ်ဆိုတဲ့ပြည်သူတွေမှာနိုင်ငံရေးတည်နိုးကြားလာတာကနောက်တစ်ချိန်မှာဘယ်တော့မှအာဏာရှင်စနစ်ပမာယူမှာမဖြစ်ပေါ်လာနိုင်တော့ဘူးလို့အာမခံနေတဲ့ကိစ္စတခုပ
ါဒါ့အပြင်ရှစ်လေးလုံးလူထုလှုပ်ရှားမှုကြီးကြောင့်တပါတီအာဏာရှင်စနစ်ဖျက်သိမ်းခဲ့ရပြီးလူထုပြေဝထောက်ခံတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပေါ်ထွက်ခဲ့ကြောင်းလည်းကိုရင်ထွေးကပြောပါရရှင
်မိုင်းအင်ဂျင်နီယာစူးစီးတင်ပြသွားတာဖြစ်ပါတယ်အခုတော့ကချင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုကြားကြအောင်ပါ မြန်မာစစ်တပ်ကဖမ်းဆီးထားတဲ့ကချင်လေသမားတဦးအချိန်တလကျော်ကြာတဲ့အထိဘာတရင်မှစုံစမ်းလို့မရပဲပျောက်ဆုံးနေလို့သူ့ကိုချက်ချင်းပြန်လွှတ်ပေးဖို့အတွက်ကချင်အဖွဲ့အစည်းတွေကတောင်းဆိုနေကြပါတယ်ပျောက်ဆုံးနေတဲ့လေသမားရဲ့မိသားစုဝင်တွေကအာဏာပိုင်တွေကိုအတိပေးတိုင်ကြားထားပေမဲ့လည်းဘာမှအကြောင်းမပြန်ဘူးလို့ဆိုပါတယ်ဒီအကြောင်းအပြည့်စုံကိုကိုကျော်အောင်လွင်ကဆက်ပြီးတော့ပြောပြပေးပါလိမ့်မယ်ခင်ဗျာ
ကချင်ပြည်နယ်ကာမိုင်းဒေသရှေ့ဘက်လီလိုလမ်းမပေါ်မှာကချင်လေသမားအန်လန်းပေါက်နော်ကိုပြီးခဲ့တဲ့ဇွန်လ20ရက်နေ့တုန်းကမြန်မာစစ်တပ်ကနေရိုက်နှက်ထိုးချိတ်ပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာရာသီဝါသားတွေမြင်တွေ့ခဲ့ရတဲ့အကြောင်းဖမ်းဆီးခဲ့တဲ့တပ်ဖွဲ့တွေထဲမှာတိုက်ရင်298နဲ့298တို့ပါဝင်တယ်လို့ဒီကနေ့ထုတ်ပြန်တဲ့ကချင်လူမှုအခြေပြုဖွဲ့စည်းရေးရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ဦးအန်လန်းပေါက်နော်ဖမ်းမခံရခင်အဲ့ဒီနေရာတဝိုက်မှာ KIA ကချင်လူမျိုးရေးတပ်ဖွဲ့နဲ့မြန်မာစစ်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်အဖမ်းခံခဲ့ရတဲ့အချိန်မှာဦးအန်လန်းပေါက်နော်ကရက်မူးနေတယ်လို့လည်းကြေညာချက်ထဲမှာတွေ့ရပါတယ်အသက်50အရွယ်အန်လန်းပေါက်နော်ဟာကလေး9ဦးရဲ့ဖခင်မုတ်ဆိုးဘူတူဖြစ်ပြီးတော့သူ့ရဲ့သားသမီးတွေကသူ့ဖမ်းခံခဲ့ရတဲ့ကိစ္စကိုသိနိုင်မှုတက်ရင်298ကိုတွားပြီးတော့စုံစမ်းမေးမြန်းခဲ့ပေမဲ့လည်းတက်စကန်တဲ့ကိုဝင်ခွင့်မရခဲ့ဘူးလို့ဆိုပါတယ်သူ့ရဲ့ဖခင်ဖမ်းခံခဲ့ရတဲ့ကိစ္စကိုမြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့ကချင်ပြည်နယ်ဝန်ကြီးချုပ်တို့စီကိုသားသမီးတွေကတိုင်ကြားစာပေးပို့ခဲ့ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့မျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌတွေစီကိုလည်းမိတူပေးပို့ခဲ့တယ်လို့ဆိုပါတယ်ဒါပေမဲ့အခုချိန်ထိဘဲဖွဲ့စည်းကမှသူတို့ကိုအကြောင်းပြန်တာမရှိလို့မိသားစုဝင်တွေစိုးရိမ်မှုတွေတိုးနေရတယ်လို့ကချင်ဖွဲ့စည်းတွေရဲ့ကြေညာချက်မှာဖော်ပြထားပါတယ်အမေရိကန်ပြည်တော်စုဝါရှင်တန် DC ခြေစိုက်ကချင်မဟာမိတ်များအဖွဲ့ရဲ့ဥက္ကဋ္ဌအန်ဆန်ကွန်ဆန်ကတော့အာဏာပိုင်တွေဘက်ကတုံ့ပြန်မှုတွေမလုပ်တဲ့ကိစ္စကိုအပြစ်တင်ဝေဖန်ပါတယ
်တရားဥပဒေစိုးလုံးလုံးဝမရှိတဲ့ဟာကိုပြသနေတာပါအထူးကကိုယ့်ရဲ့အစိုးရတပ်ပေါ့နော်အစိုးရတတ်နေပြီးတော့ဒီလိုလူဖြောက်တဲ့ကိစ္စတွေမှာပါနေပတ်သက်မှုရှိရင်ရောစိုးရင်စာကောင်းတယ်ရှိနေရောအရေးယူတဲ့အရာတစ်ခုပါအစိုးရတွေပြီးတော့လင်းလင်းလန်းလန်းကင်တွယ်တဲ့အရာတစ်ခုဖြစ်ပါတယ်အစိုးရဘက်ကနေပြီးတော့စစ်တပ်နဲ့ပြတ်တာမဖြစ်ချင်လို့လစ်လို့ရှုရဆိုရင်ရောမကောင်းပါဘူးဗျာဘာလို့ဆိုတော့ကျွန်တော်နိုင်ငံကတိုင်းရင်းသားပေါင်းစုံများစွာနေထိုင်တဲ့နိုင်ငံပါဆိုတော့ဒီလိုမျိုးတွေကတော့အရန်ဆင်ချင်တဲ့အရာတွေပါခင်ဗျာ
ကချင်ပြည်နယ်မြကြီးနားမြို့အခြေစိုက်မြကျနာသတင်းဂျာနယ်ရဲ့အက်ဒီတာချုပ်စမ်းမိုင်ကလည်းကချင်လေသမားအန်လန်းပေါက်တော်ဖမ်းခံခဲ့ရတဲ့ကိစ္စဟာအမှန်ပဲလို့ပြောပါတယ
်ကျွန်တော်တို့ဒီတဲ့ကိုလိုက်ဘူးပါတယ်ဒီအကြောင်းအရာကခိုင်လုံတယ်လို့ကျွန်တော်ပြောလို့ရပါတယ်ပေါ့နော်ကားမအထွက်မှာဆက်ကြောင်းသွားတဲ့လမ်းတစ်လျှောက်မှာသူကညနေ3နာရီလောက်မှာအရက်မူးပြီးမှဒဲနေတယ်ပေါ့နော်သူကဆက်ကြောင်းကတော့သူကမတင်ကားလို့ဆိုပြီးမှဒီလူကိုရိုက်နှက်ပြီးမှဖမ်းဆီးခေါ်ဆောင်သွားတယ်လို့ကျွန်တော်သိရတယ်အဲ့ဒါကဘာလို့ပြောလဲဆိုရင်သူတို့အုတ်ချုပ်ရေးမူးရယ်သူ့တမီးပေါ့နော်သူ့တမီးနဲ့ကျွန်တော်အဆက်အသွယ်ရပါတယ်ဟုတ်ကဲ့ဒီလိုလောက်သွားတဲ့ဟာကိုလည်းမျက်မြင်သက်တည်ရွာသားတွေရှိတယ
်စစ်တပ်ကဘာကြောင့်အခုလိုဖမ်းဆီးခဲ့ရတာလဲဆိုတာနဲ့အဖမ်းခံထားရတဲ့သူရဲ့အခြေအနေတွေကိုသိနိုင်အောင်သတင်းသမားတွေစုံစမ်းနိုင်မှုကကချင်ပြည်နယ်မှာတိတ်ပြီးတော့ခက်ခဲတယ်လို့လည်းအဲဒီတော့ကျုပ်စမ်းမိုင်ကပြောပါတယ
်ကျွန်တော်တို့ဒီအကြောင်းနဲ့ပတ်သက်ပြီး confirm လုပ်ဖို့ကျွန်တော်တို့စစ်တပ်ကိုဘယ်လို့မှကျွန်တော်တို့ဟိုမေးမြန်းလို့မကြပါဘူး။ဘာဖြစ်လဲဆိုစစ်တပ်ကကျွန်တော်တို့ကိုပြန်ကြားရေးမထားပေးပါဘူး။ကျွန်တော်တို့ကချင်ပြည်နယ်မှာစစ်တပ်နဲ့ပတ်သက်တဲ့တဲ့တွေကိုကျွန်တော်ယူဖို့အရန်ကိုခက်ခဲပါတယ်။ပူဆိုးတာဥပဒေနဲ့လက်ထက်မှာတဲ့မီဒီယာတွေကိုပုံပုံနဲ့ကျွန်တော်ကချင်ပြည်နယ်မှာဆိုပြောဆိုခွင့်ပေးခဲ့ပါတယ်။ဒါပေမဲ့အခုကောင်းဆောင်စီလက်ထက်မှာမီဒီယာကိုသူတို့လုံးဝပိတ်ထားပါတယ်ဆိုတော့စစ်တပ်ပဲမဟုတ်ပါဘူးအခုချိန်မှာ NLD အစိုးရလက်ထက်မှာကျွန်တော်တို့ဒီနေ့ယူဖို့အများကြီးအခက်အခဲရှိပါတယ
်ကချင်ပြည်နယ်အတွင်းမှာအခုလိုမျိုးဘာကြောင့်မှန်းမသိဘဲဖမ်းခံရတဲ့အဖြစ်အပျက်တွေမကြာခဏဆိုသလိုရှိနေတတ်ပြီးတော့အဖမ်းခံရသူတွေရဲ့အခြေအနေတွေကိုလည်းစုံစမ်းလို့မရနိုင်ပဲဖြစ်နေတာနှစ်တော်ကြာခဲ့ပါပြီအဲဒါကြောင့်သတင်းမှန်တွေထွက်ပေါ်လာအောင်အာဏာပိုင်တွေဘက်ကပွင့်လင်းမြင်သာမှုတွေထားဖို့သတင်းသမားတွေဘက်ကနေတိုက်တွန်းနေကြပါတယ
်ဒါကတော့ကုချောင်းလင်းသူဒီတင်ပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုထုတ်လွှင့်ချက်တွေကိုရေဒီယိုကနေနားထောင်နေသလိုအင်တာနက်ဆက်မျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်ချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ် VOA ရဲ့ Facebook ဆက်မျက်နှာဖြစ်တဲ့ VOA Burmese News မှာလည်းနားဆင်လို့ရပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာနေခင်ဗျာအခုဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်ဂါနီမနက်ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40နဲ့48တို့အပြင်လိုင်းဒိုမီတာ50 kHz 5995နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
7.9 billion ဆိုတာ9000ကျော်ပေါ့ဒိမောင်ဆိုရင် 9000 ကျော်ပေါ့အဲ့ဒီငွေတွေ
ဒါကတော့စီးပွားရေးကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်တုဒ္ဒဆုံတဲ့အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်နိုင်ငံခြားဆက်ဆံရေးနှွေးထွေးနေချိန်မှာမြန်မာနိုင်ငံကိုလျှက်စစ်တပ်အားရောင်းချဖို့အတွက်တရုတ်နိုင်ငံနဲ့စကားပြောဆိုနေကြတယ်ဆိုပြီးတော့ရိုက်တာသတင်းဌာနကရေးသားထားတဲ့သတင်းဆောင်ပါကိုတရုတ်အစိုးရပိုင်း Global Times မှာဖော်ပြထားပါတယ်။ရိုက်တာသတင်းဌာနရဲ့လိလာတွေ့ရှိရတဲ့စာရွက်စာတမ်းအထောက်အထားတွေနဲ့တာဝန်ရှိသူတွေရဲ့ပြောကြားချက်တွေအရတရုတ်နိုင်ငံထံကနေလျှက်စစ်တပ်အားဝယ်ယူဖို့အတွက်မြန်မာနိုင်ငံဘက်ကကနဦးစကားကမ်းလှမ်းမှုပြုလုပ်နေကြောင်းဒါဟာဆိုရင်ဒေါအောင်ဆန်းစုကြည်ခေါင်းဆောင်တဲ့မြန်မာအစိုးရနဲ့တရုတ်အစိုးရတို့ကြားဆက်ဆံရေးနှွေးထွေးစွာရှိနေတယ်ဆိုတာကိုပြသတဲ့လက္ခဏာဖြစ်တယ်လို့အစကြီးရေးသားထားပါတယ်။တရုတ်နိုင်ငံကယူနေပီနယ်အတွက်အဓိကလျှက်စစ်တပ်အားထုတ်လုပ်တင်ပို့ဖို့အတွက်ရည်ရွယ်ထားတဲ့ရေကာတာစီမံကိန်းကြီးကိုပြီးခဲ့တဲ့အရက်သားတစ်ပိုင်းအစိုးရလက်ထက်တုန်းကရပ်တန့်ပစ်လိုက်ပြီးတဲ့နောက်နိုင်ငံကြားတင်းတင်းမာမာဖြစ်နေတဲ့ဆက်ဆံရေးကိုဒေါအောင်ဆန်းစုကြည်ရဲ့အစိုးရကပြန်လည်ကောင်းမွန်လာအောင်ကြိုးပမ်းနေကြပါတယ်။လေလာတွေ့ရှိတဲ့စာရွက်စာတမ်းအထောက်အထားတွေအရတရုတ်အစိုးရပိုင်းကုမ္ပဏီ၃ခုကယူနန်လျှက်စစ်တပ်အားကွန်ရက်ကိုမြန်မာနိုင်ငံအတွက်ချိတ်ဆက်ပေးဖို့အတွက်တရားစီမံကိန်းတစ်ခုကမ်းလှမ်းထားတယ်လို့ဆိုပါတယ်။တရုတ်နိုင်ငံမှာမကြာခင်နှစ်တွေအတွင်းစီးပွားရေးနှစ်ကွေးလာမှုကြောင့်ယူနန်ပြည်နယ်အတွင်းမှာလျှက်စစ်တပ်အားပိုရှံမှုတွေရှိလာခဲ့တယ်လို့အစိုးရကသူ့ရဲ့ပိုလမ်းမကြီးစီမံကိန်းကိုအာရုံပြောင်းနေပြီးအဲ့ဒီစီမံကိန်းအတွက်အာရှနိုင်ငံတွေရဲ့ကုန်သွယ်ရေးနိုးကျလာစေဖို့ရည်ရွယ်ကအခြေခံအဆောက်အအုံမှာယင်းနှိမ့်နှံမှုတွေလိုလာနေပါတယ်။ရေအားလျက်စစ်အများစုထုတ်လုပ်တဲ့ Rural Yunnan ကသူ့စီကပူလျံနေတဲ့ဓာတ်အားတွေကိုတရုတ်နိုင်ငံအစီပိုင်းဖွံ့ဖြိုးရေးနဲ့လာအိုနိုင်ငံနဲ့ဗီယက်နမ်နိုင်ငံတွေကိုတင်ပို့နေတယ်လို့ထောက်ပြထားပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့နေဆက်မှာရှိတဲ့နေဆိုနေပြားမြန်မာမျိုးတွေကိုလျက်စစ်ဓာတ်အားပေးပို့နေတာပါ။အခုလိုအမျိုးသားဓာတ်အားလိုင်းကိုလျက်စစ်ဓာတ်အားချိတ်ဆက်ပြီးတော့ပေးပို့ဖို့ဆွေးနွေးတာကတော့ဒါဟာပထမအဆုံးအကြိမ်ဖြစ်တယ်လို့យေတာထားပါတယ်။မြန်မာနိုင်ငံလူထုရဲ့သုံးပုံတစ်ပုံလောက်သာလျက်စစ်ဓာတ်အားရရှိနေပြီးမြို့ကြီးတော်တော်များများမှာလျက်စစ်မီမရကြပါဘူး။ယူနန်ကနေလျက်စစ်ဝယ်ယူဖို့ကိစ္စကရေရိုးဖြည့်ရှင်းမှုအတွက်သာဖြစ်တယ်လို့ဆွေးနွေးမှုနဲ့ပတ်သက်နေတဲ့သူတို့ကပြောကြတဲ့အကြောင်းយေတာထားပါတယ်။အစိုးရနှစ်ယောက်ကြားဆွေးနွေးနေမှုကအစာပိုင်းသာရှိသေးပြီးတန်ဖိုးအခချင်းငွေအပါအဝင်တခြားကိစ္စရက်တွေဆက်ပြီးတော့ဆွေးနွေးဖို့ရှိနေသေးတဲ့အကြောင်းយေတာထားပါတယ်။အပြည့်စုံကို Global Times မှာဖတ်ရှုနေပါတယ်ဆက်လက်ပြီးတော့တင်ပြမှာကတော့88ဒဏ်ရာတွေကိုပျောက်ကင်းအောင်ဘယ်လိုစလုပ်ကြမလဲဆိုတဲ့ခေါင်းစဉ်နဲ့ AOD online မှာထည့်အောင်ကျော်ရေးသားခဲ့တဲ့စောင်းမားကိုရှင်းလေးလုံးနှစ်ပတ်လည်ကာလနဲ့တိုက်ဆိုင်ပြီးတော့ပြန်လည်ဖော်ပြထားတာကိုကောက်နှုတ်တင်ပြပေးမှာဖြစ်ပါတယ်88အရေးတော်ပုံကြီးကိုစစ်တပ်ကဖြူခွဲခဲ့ရမှာကြာဆုံးကြတဲ့ထောင်နဲ့ချီတဲ့အာဇာနည်တွေကပထမဦးဆုံးအသက်ဆုံးရှုံးခဲ့ရသူဟာကိုဖိုးမော်ဖြစ်ပါတယ်နှစ်ပေါင်း20ကျော်ကြာမြင့်ခဲ့ပြီးတဲ့နောက်အဖြစ်မရသေးတဲ့မိကုံးကတော့အဲ့ဒီလိုတက်ဖြတ်ဖို့အမိန်ပေးတဲ့တာဝန်ရှိသူအစ်စ်မဟာဘာလုပ်လဲဆိုပြီးတော့မိမောင်းထိုးရေးသားထားပါတယ်အသက်21နှစ်အရွယ်ဆက်မှုတက္ကသိုလ်ကျောင်းသားကိုဖိုးမော်ကိုလုံခြုံရေးတပ်ဖွဲ့တွေက1988ခုနှစ်မတ်လ23ရက်နေ့မှာကျောင်းဝင်းတွင်းမှာပြစ်တက်ခဲ့ပါတယ်ရှစ်လေးလုံးအရေးခင်းလို့ခေါ်တဲ့ဒီမိုကရေစီလိုလားတောင်းဆိုတဲ့လူထုလှုပ်ရှားမှုကိုစစ်တပ်ကဖြိုခွင်းစဉ်အတွင်းလူပေါင်း3000လောက်တေကြေခဲ့ရရမှာကိုဖိုးမော်ဟာပထမဦးဆုံးအသက်ဇတိခဲ့ရသူဖြစ်ပါတယ်အခုချိန်ထိလည်းတင့်တင့်လျော့ပတ်တဲ့စုံစမ်းစစ်ဆေးမှုမပြုတ်လို့သေးဘူးလို့ထောက်ပြထားပါတယ်အရင်အစိုးရလှုပ်ဆောင်ခဲ့တဲ့အမှားတွေကိုစုံစမ်းစစ်ဆေးဖို့တောင်းဆိုနေတာဟာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေတင်မကပါဘူးလူခွင့်ရေးရှိနေတွေကုလသမဂ္ဂလူခွင့်ရေးအဖွဲ့ကတာဝန်ရှိသူတွေလည်းပါဝင်တဲ့အကြောင်း ပြန်လည်ဖော်ပြထားတဲ့အကြောင်းကောင်းနှုတ်တင်ပြလိုက်ရပါတယ်ခင်ဗျာ
။ Rush Mac Mel မြန်မာတနင်္ဂနွေဒီမိုကရေစီနဲ့လူခွင့်ရေးကိုအုံကြွတောင်းဆိုခဲ့ကြတဲ့ရှစ်လေးလုံးရေးတော်ပုံဖြစ်ခဲ့တာခုဆို29နှစ်ပြည့်ပါပြီ။အာဏာရှင်ကိုဆန့်ကျင်ပြီးတော့ပါတီစုံဒီမိုကရေစီစနစ်တောင်းခဲ့ကြတဲ့ရှစ်လေးလုံးရေးတော်ပုံ29နှစ်ပြည့်မှာတော့ပါတီစုံဒီမိုကရေစီနဲ့ရတ္တာအစိုးရတရားပေါ်ထွန်းနေပါပြီ။ရှစ်လေးလုံးလူမှုလူလားချက်တွေနောက်88ခေါင်းဆောင်တွေရဲ့မျှော်မှန်းချက်တွေလက်တွေမှာဘလောက်ခီးပေါက်နေပြီလဲ။အခုလာမယ့်အင်္ဂါနေ့ညဒက်ဒီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးတော့ပြို့ထားမယ်ဆိုရင်ဒက်ဒီလိုက်အစီအစဉ်လွှတ်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုမင်းများလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပါတယ်။ email လေးစာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ။
အင်္ဂါညတရက်လေးလည်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေဒီကနေ့ည9နာရီမတိုင်ခင် VOE ကိုအချိန်မီဆက်သွယ်ကြဖို့ဆက်မှန်ပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနှင်ကြပါပြီဒေါ်လလတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါရခင်ဗျာ
ဒီနေ့မနေ့အတွက်တင်ပြပေးမယ့် ATM အသုံးကတော့
to fill someone's shoes
ဖြစ်ပါတယ်စာလုံးပေါင်းက to fill to fill ကဖြေဖို့ some apostrophe s someone's ကလူတူတယောက်ရဲ့ shoes shoes ကဖနာဆိုတော့စကပိုက်ထုံးရဲ့လုံးကောက်အသေးပဲကလူတူတယောက်ရဲ့ဖနာကိုဖြေဖို့ပေါ့EDM အတိပဲကတော့ကျမတို့မြန်မာမှာလူတူဦးရဲ့ခြေရာကိုမှီနိုင်အောင်လှုပ်ဖို့နဲ့ဆင်တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
ကျောင်းအုပ်စီရအစ်စ်ကတော့ကျောင်းအုပ်စီရဟောင်းရဲ့ခြေရာကိုလိုက်မီနိုင်ဖို့အတော်လေးကြိုးစားရအောင်မေကျွန်တော်တို့ကျောင်းကပြည်နယ်မှာထိတ်တန့်စီးဝင်ကျောင်းတွေနဲ့ပါနေတာကိုဗျာလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The new headmaster will have to try very hard to fill the former headmaster's shoes since our school is among the top in the state
လူတူရဲ့ခြေရာကိုမှီနိုင်အောင်လှုပ်ဖို့ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
to fill someone's shoes
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တစ်ဆက်တဲ့ American idiom သုံး English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေနားဆင်ရပါတော့မယ်ပထမအဦးဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါမကွေးတိုင်းဒေတာကြီးအတွင်းရေနံလက်ရက်တွင်းတူတူတွေထံကနေကောက်ယူခဲ့ပြီးတော့ပျောက်ဆုံးနေတဲ့ဘဏ္ဍာငွေကျပ်9ဘီလီယံခွဲနီးပါးကထက်ဝက်နီးပါးဖြစ်တဲ့ကျပ်တန်3200ကျော်ကိုလက်ရှိအစိုးရထံပြန်ပြီးတော့ပေးအပ်ခဲ့ပါတယ်။တိုင်းဒေတာကြီးဖွံ့ဖြိုးရေးအတွက်တုံးဆွဲဖို့ရထားခဲ့တဲ့အဲဒီရန်ပုံငွေတွေကိုအရင်အစိုးရတာဝန်ရှိသူတွေကအလွဲတုံးစားပြုလုပ်ခဲ့ကြောင်းစုံစမ်းသိရှိပြီးတဲ့နောက်မကွေးတိုင်းဒေတာကြီးအစိုးရထံပြန်လည်ပေးအပ်ဖို့ပြည်ထောင်စုဆိုရကနေညွှန်ကြားခဲ့တာဖြစ်ပါတယ်။အဲဒီကြောင့်မကွေးတိုင်းဒေတာကြီးရဲ့ဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုကိုဆက်သွယ်မေးမြန်းပြီးတော့စီးပွားရေးကဏ္ဍမှာကုဇော်ဝင်းလိုင်ကတင်ပြထားတာကိုနားဆင်ပါခင်ဗျာ
။မကွေးတိုင်းဒေတာကြီးအစိုးရအရင်အစိုးရလက်ထက်ကဒီပတ်စံနေအလွယ်သုံးစားလုပ်ခဲ့တဲ့ကိစ္စအခုထက်ဝက်လောက်နေပါကျွန်တော်တို့ပြန်ရတယ်ကြားလို့ပါဆရာအဲ့ဒါဘယ်လောက်ပြန်ရပါသလဲဆိုတာလေးသိချင်လို့ပါဆရာ
အဲ့ဒါအခုပြီးခဲ့တဲ့တောက်ကြနေကဒူလန်30ပြည့်ရနေတော့သူတို့ဂရီပြေးထားတဲ့အတိုင်းပဲအဲကျန်းငွေတန်းပေါင်း3290ပေါ့ပိန်ပေါင်းဆိုရင်3900ကိုပြန်ရတယ်ပြီးမယ်လို့ဂရီပြေးထားရပြီးရမယ်လို့ပြောလို့ဆိုရတာဆုံးရမယ်ရပါဘို့နော်
ဟုတ်ကဲ့သူတို့အဲ့ဒါအရေးကြလာပေးတာလားဆရာသူတို့ဝုန်းဘုံကနေဒီတိုင်းတပုံနဲ့လာပေးတာလားဆရာဘယ်လိုပုံစံနဲ့ပေး
ပါလဲမဟုတ်ဘူးဗျအရေးကြလာပေးတာမေလာဆန်းရဲ့တက်စားပြီးတော့တဖြည်းဖြည်းအရေးကြ3000ပေးတယ်3000ပေးတယ်3500ပေးတယ်အရေးကြလေးလေးပေးတာပါနောက်ဆုံးကြတဲ့တန်း590 3900ကိုတော့ ဇူလိုင်30ရက်နေ့ညပေးသွားတာ
ဟုတ်ကဲ့အခုလာပေးတဲ့ဥစ္စာလာပေးတဲ့သူတွေကဘယ်သူတွေလဲဆရာတူဦးတည်းလားဒါမှမဟုတ်ဘယ်နှဦးလောက်ရှိပါတယ်လဲဆရာ
အဲ့ဒါကတော့ပြီးတာကတော့ဥကြီးဆုံးကပေးတယ်လို့ထင်တယ်သူတို့နော်သူတို့ကပေါ့ဗာဒီယာလူပေါ့ဒီဥဖုံးမွှေကြီးကတောင်းပန်ပေးရတဲ့လူပေါ့သူကတင်မှာတစ်ခုချစ်တယ်ဟောကျင့်လက်ပေးရတဲ့လူရဲ့ဟောတိုင်းတိုင်းအထွေဥထွေဥကြီးဌာနပေါ့အဲ့ဒီကိုပေးတယ်တဲ့လူရဲ့
တေချာတာကတော့ဟိုတာဝန်အရှိဆုံးကတော့မကွေးတိုင်းဒေသကြီးဝန်ကြီးချုပ်ဟောင်းဥဖုံမော်ရွှေမှာတာဝန်ရှိတာပေါ့နော်သူကဝန်ကြီးချုပ်ဆိုတော့သူ့ရဲ့ညွန်ကြားချက်နဲ့လာတာ
လားဒါကဘ
သူကပေးတယ်ဆိုတ
ော့ကိုပြန်ပြန်ပြီးတော့ကျွန်တော်သိတာကဒါရီနဲ့ပတ်သက်ပြီးတော့ပြန်ပေးဖို့ဟလာဒီဆောင်ရွက်ဖို့ဆိုပြီးတော့ဥဖုံမော်ရွှေကညွန်ကြားထားတဲ့ပုဂ္ဂိုလ်ကြီးဦးကြည်ထွန်းနဲ့ဦးကြည်ထွန်းနဲ့
ဟုတ်ကဲ့သူကဘာယာတုရှိခဲ့တယ်လဲဆရာ
အဲသူကတော့ဒီကျွန်တော်သိတဲ့လောက်ကတော့ကြားခံရေးပါတီဝင်မဲ့နောက်ကတော့ဒီကနေ့ဆိုရတဲ့တော့သူကလွတ်တော့ကိုယ်စလဲလားမသိတိုင်းရင်းလွတ်တော့ကိုယ်စလဲလားမသိဘူးအဲ့ဒီကငွေကြေးရေးဖွံ့ဖြိုးရေးဘာလို့မလို့ဒီဒီလိုဘုလို့ရမမွေဖွဲ့မှာလဲသူကဟိုအတွေးဟူလာဥဒါလာမဆိုင်တာဝန်ရှိတဲ့ပုံပေါ်တယောက်ကသူအဖွဲ့ရှိတယ်ဘုလို့ရမမွေဖွဲ့အဖွဲ့ရှိတယ
်ရွှေဒုက္ခ Microsoft Association ဆိုတာ ਨੇ အတူတူပဲလားဆရာသူပိုင်သူကပိုင်တာလား
အဲအဲ့ဒါအဲ့ဒီမှာလားဒုတိယချင်းခိုင်ပါတီလားဘယ်ဖွဲ့လဲတော့မသိဘူးအဲ့ဒီဖွဲ့မှာသူကလူကြီးတယောက်ပဲနောက်ပြကြတော့ကကျွန်တော်သိမှမကြတော့ကတော့ဥဖုံးမကြီးကသူဆောင်ရွက်ပါလိမ့်မယ်ဆိုပြီးတော့တရားဝင်သူ့ကိုတာဝန်ပေးထားတာအဲဥကြည်ဆုံးတယ်သူကလာလာပေးတယ်ပြောတယ်ဒီချက်လက်မှာတော့ငွေလို့ပေါ့နော
်နောက်တစ်ခါဆရာကျွန်တော်သိချင်တာအခုဒါဆိုလို့ရှိရင်အခုရတာဟာကျွန်တော်တို့ဟိုခမန်းကြီးအပြင်ဆိုတော့ထွက်ဝက်လောက်ရှိသွားပြီပေါ့ဆရာပြန်ရတာ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့ကြံတဲ့ငွေတွေကောသူတို့ထပ်ပြီးတော့ဆက်ပေးမှာလားဆရာဘယ်လိုစီစဉ်ထားပါလဲ
အဲအဲ့ဒီမှာကျွန်တော်ဒီတော့တော့ 7.49 ဘီလီယံဆိုတာတာမန်ခေါင်းထောင်ကျော်ပေါ့ဒိမ်းမောင်းဆိုရင်9000ကျော်ပေါ့အဲ့ဒီငွေတွေစီစဉ်လို့တွေ့ရှိတာမှာဒီတော်စုကညွှန်ကြားတာတော့ကိုလက်ခံရရှိတဲ့တန်3,290ရဲ့မီလီဘတ်ဆိုတဲ့အဲဒီဟိုအဲဒီကာ300ရဲ့နော်ကာအီဇူးဇူးဒဗယ်ကဘဇီရဲ့နော်ဘဲဟုဆိုတဲ့ဒီရန်ရန်တစ်စင်းရဲ့အဲ့ဒါဒီလက်ခံရမယ်တပြန်တောင်းမှတပြန်တောင်းလို့မှမပြီးဘူးဆိုလို့ရှိရင်ဥရေချောင်းတန်းကြီးတရားစွဲမှာဆိုပြီးညွှန်ကြားထားတယ်ညွှန်ကြားချက်ထဲမှာတော့ဒါပဲပါတယ်ပြန်ခဲ့တဲ့တန်း4,000ကျော်ကိစ္စကတော့ကျွန်တော်တောင်းမှုဘာမှမဆုံးမအောင်မညွှန်ကြားဘူးကျွန်တော်တောင်းမှုမညွှန်ကြားဆိုလည်းပဲကျွန်တော်တို့ကြားသိရတာကတော့ဟိုနေပြည်တော်မှာရှိတဲ့ပြည်တော်စုစင်းစစ်ချုပ်ရဲ့ညွှန်ကြားချက်အရတိုင်းနေပြည်နယ်အားလုံးမှာဓာတ်လူတွေရှိသလားမရှိဘူးလားဆိုတာစစ်ဆေးသလိုကျွန်တော်တို့မကူတိုင်းမှာလည်းကျန်တဲ့တန်း4,000ကျော်ကိုဘလို့တုံးဆွဲတယ်ဆိုတာဒီအဲစစ်ဆေးနေတယ်လို့ကြားတယ်မကူတိုင်းတွေသာစင်းစစ်ချုပ်ကစစ်ဆေးတာမဟုတ်တော့
ဟုတ်ကဲ့အဲ့တော့ဆရာဟိုအခုတန်း9,000ကျော်ဟာဆရာတကယ်တကယ်ပြန်ရရမှာတန်း9,000ကျော်ဖြစ်နေတာဟုတ်ဆရာရဲ့နော်ဆိုတော့အခုထက်ဝက်ရတယ်ဆိုတော့တကယ်တကယ်အားဖြင့်ဥပဒေရကြည့်မယ်ဆိုလို့ရှိရင်တော့ဒါအကုန်လုံးပြန်ပေးရမယ်တာဝန်ကသူတို့ဘက်မှာရှိတာပေါ့ဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့အကုန်လုံးပြန်ပေးရမယ်ဆိုတာနဲ့ဟိုကျန်းလေးဟာဒီမှာဘာဒီသွန်းလိုက်ရမငွေတိုင်းဒီဇာကြီးဖွံ့ဖြိုးရေးရပုံငွေလို့ပြောတာဟုတ်ဗျအဲ့တော့ဖွံ့ဖြိုးရေးအတွက်သူတို့လုပ်ခဲ့တာတွေလည်းရှိမှာပေါ့လက်ဖောက်သလားဒရားဆောက်သလားဆေးဝင်ဆောက်သလားလူရဲကြီးစီဘာဝယ်တော့အဲ့အဲ့ဒါမျိုးတွေတော့ရှိမှာပေါ့နော်
တကယ်လို့စောစောကပြောသလိုအော်မမကန်ကတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်မမကန်သုံးဆွဲကြတာမရှိဘူးဆိုရင်တော့ဒီလူတွေဟိုဘာပေါ့ဒီငွေတွေကိုအလွဲသုံးစားလုပ်ခဲ့တဲ့သူတွေဘယ်သူပဲဖြစ်ဖြစ်ပေါ့နော်တဦးပဲဖြစ်ဖြစ်10ဦးပဲဖြစ်ဖြစ်ဒါပြန်ပေးရဖို့အတွက်ဆရာတို့အနေနဲ့ဆက်လက်လှုပ်ဆောင်ရရှိတာလှုပ်ဆောင်မယ်ဆိုတဲ့သဘောလားဆရာ
အဲ့ဒါတော့ဒီပြည်တော်စုဆိုးရွက်ဖွဲ့ညွှန်ကြားချက်ပေါ်မှာမူတည်ရဲ့ကျွန်တော်တို့သဘောနဲ့ကျွန်တော်လုပ်လို့မရဘူးလေသူတို့ဘယ်လိုညွှန်ကြားမှမသိဘူးနောက်တစ်ခါဒီတိုင်းဒေသကြီးစည်းစည်းချုပ်အနေနဲ့လည်းဘယ်လိုစည်းစည်းတွေ့ရှိမယ်လို့မသိဘူးဗျအဲ့ဒါတော့ဘူပန်ကျင်းပြီးတော့မတော်ဘူးပေါ့နော်
နောက်တစ်ခုကဆရာကျွန်တော်တို့ဥပဒေလမ်းကြောင်းအရာကြည့်မယ်ဆိုရင်ဟိုပါပေါ့နော်တိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်မတုံးခဲ့တဲ့ငွေတွေဟာတကယ်တော့ငွေအလွဲသုံးစားလုပ်မှုပါညာဆိုတဲ့ဥပဒေတော့ရှိမှာပဲဆရာဆိုတော့ဥပဒေကြောင်းအရာကောဟိုလူပုဂ္ဂိုလ်ကိုဒီငွေတွေပြန်လက်ခံတာအပြင်ဥပဒေကြောင်းအရာအရေးယူမဲ့ဥစ္စာကောဘယ်လိုစီစဉ်ထားပါလဲဆရာအရေးယူဖို့ရှိသလားကျွန်တ
ော်တို့ဝင်ငွေကြေးတွေမှာတော့အရေးယူပါလို့ဘာမှညွှန်ကြားချက်မပါဘူးကြ။အဲဒီတန်း3,000ကျော်တောင်းမှုရဲ့ခုနရန်တရားကြီးတောင်းမှုရဲ့အဲ့ဒါပဲညွှန်ကြားချက်ကပါတယ်ကျွန်တော်တို့ကတော့ပြည်တော်စုရဲ့ညီကြားချက်တိုင်းဆောင်ရွက်ရတာပေါ့နော်
။တပည့်အများပြည်သူအမြင်မှာကြတော့တမျိုးဖြစ်နေမလားဆရာ။ဟိုကျွန်တော်ကတာမန်ပြည်သူတယောက်အနေနဲ့မြင်ကြည့်မယ်ဆိုရင်ပေါ့နော်ဆရာ
။ဟုတ်ပါတယ်တာမန်ပြည်သူတို့ကတော့မြင်တာပေါ့အဲ့လိုမြင်တာပေါ့နော်။တာမန်ပြည်သူကတော့မြင်တာပေါ့။ခုမှတနေ့ခေါက်လောက်ရှိကမှဒါတွေပြီးတယ်။နောက်ကြတော့ဒီအတိုးတွေရောမပေးဘဲနဲ့အတိုးတွေကမနေဘူးပေါ့လေဒီငွေတွေတွေ့မယ်ဆိုလို့ရှိရင်ပေါ့နော်။ဘာလို့ကမနေဘူးပေါ့။အဲ့အရာကြီးလည်းပြည်သူကဝေဖန်တာပေါ့။ဒါကတော့ပြည်သူတို့သူတို့အဲဒီဒီလိုလိုဝေဘာနာတော့သူတို့ဝေဘာနယ်ပိုင်းပေါ့သို့တော်လည်းကျွန်တော်တို့ပိုင်းရတော့ဟို every corner two side ဆိုတာမျိုးလိုပဲဒီသူ့ဘက်ကကြည့်လို့လက်ဖွားမှာကိုယ့်ဘက်ကကြည့်လို့လက်ဖုံးမှုပေါ့ကျွန်တော်တို့ကတော့ နိုင်ငံတကာကြီးအစိုးရဖြစ်တဲ့အားလို့လားဒီအောင်သူအစိုးရရဲ့ညွှန်ကြားချက်အရလုပ်ဆောင်ရတာပဲဒီကနေ့မှလည်းအားလုံးဒီကိစ္စဖြစ်တဲ့အတိုင်းပဲကျွန်တော်တို့ကတိုင်းပြည်ရှိကောင်းမှုပဲအရေးကြီးတယ်နောက်ပြမကြီးနဲ့တိုင်းပြည်ကောင်းမှုပဲလို့ရှိကောင်းမှုလို့လေဒီလိုသားပြန်လေတင်ပြန်ရေးလို့နောက်တစ်ခါဒီဖွဲ့စည်းပုံကိုချီအောင်လာရရဲရှိတော့ဒီဖြစ်နေဖြစ်လိုက်တဲ့လုပ်ကိုလုပ်ရတာပေါ့ဗျာနော
်ဆရာနောက်တစ်ခုကဒီဟိုဒီငွေတွေအခုဆရာတို့ပြန်ရတဲ့ငွေတွေကိုဒီဟိုဘယ်နေရာမှာဘလို့တုံးဆွဲမယ်ဆိုတာရောဆရာတို့စီစဉ်ထားတာရှိပါပြီလားဆရာ
အဲ့ဒါကလို့ဆိုရင်2018 budget ကဒီလူမျိုးသားဆိုတော့တုံးနေရပြီလေနော်အဲ့ဒီအချိန်မှာထည့်သုံးလို့တော့မရဘူးသို့တော့ဒီနိုင်ငံကြီးဒီဘာပေါ်နိုမဒီဇင်မှာရောက်လို့ရှိရင်ဘယ်လိုဘယ်ကိစ္စဆောင်ရတာဝိတန်းဒီဇိုင်းရံမမှုနဲ့ဆောင်ရတာလမ်းကိစ္စတရားကိစ္စဟိုကြီးလက်ကြမ်းအရေးဌာနကိစ္စဒါမျိုးတွေမှာမပြည့်စုံဘူးဝီလုံးနေပါတယ်ဥပမာဖြင့်ဒီ RD လို့ခေါ်တဲ့ဒီပါတီဘီလို့ခေါ်တဲ့မူလ budget ရထားတော့တိန့်ဆောင်တောင်းလိုက်တယ်မပြည့်စုံမတိန့်ဆောင်နေမလောက်ဘူးတိန့်ဆောင်တရားလိုပါတယ်ဒါကြောင့်မလို့ပတ်သက်တရားချပေးပါဆိုတာပြောလို့အဲ့ဒါလိုကိစ္စတွေမှာနော်ဖြစ်ဆက်ရမှုတောင်းလာတဲ့အချိန်မှာဒီပတ်သက်တွေကိုသုံးဖို့ရှိတယ်လို့ပြောတော့အဲ့ဒီအချိန်ကျရင်တော့ကျွန်တော်တို့ကစီမင်းစည်းကမ်းတဲ့ညီသားတွေကိုသုံးပါပ
ါကုဇော်ဝင်းလိုင်းစီစဉ်တစ်ချက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြရတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုဒ္ဒဆောင်တဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါအခုဒီဘက်မှာတော့တက်ကြီးရွယ်ကိုနှုံတိုးလာတာနဲ့ဩဂုတ်လအတွင်းမှာဖြစ်ပွားခဲ့တဲ့တမိုင်းတွင်ဖြစ်ရပ်တွေရဲ့အကြောင်းကိုကိုအောင်နဲ့တူနန်းလောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာအသက်65နှစ်ကျော်သူအရေးအတွက်ဟာလင်းလင်းမြန်မြန်တိုးလာနေပြီးအဲဒီထဲကတချို့ဟာနိုင်ငံရဲ့ချမ်းမမွေးဖွားသူတွေဖြစ်ပါတယ်ရွှေပြောင်းအခြေချနေထိုင်သူအများပြားရှိတဲ့နယူးယောက်လိုမျိုးမှာဆိုရင်လဲတက်ကရစ် 2020 မှာ65နှစ်ကျော်တဲ့ဦးရေဟာအများဆုံးတိုးလာနေတာကြောင့်ပြည်သူဆောင်ရှောက်ရေးဌာနတွေအနေနဲ့လုံလုံလောက်လောက်ဝန်ဆောင်မှုပေးဖို့အခက်အခဲတွေကြုံလာနိုင်ပါတယ်အခုချိန်မှာတော့ဒေးဇီတက်ကြီးဂေယာမန်ဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကတက်ကြီးရိုရီယာအချင်းချင်းတွေ့ဆုံဆူတောင်းကြသလိုဟာလာအစားအစာတွေလည်းစားနိုင်ပြီးတပတ်ကို၃ရက်လေ့ကျင့်ခန်းလုပ်ပါတယ်အမေရိကန်ပြည်ထောင်စုကိုအခုနောက်ပိုင်းရွှေပြောင်းအခြေချနေထိုင်လာသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါဝင်ပြီးတက်ကြီးရိုရီအဓိကတွေ့ကြုံရတဲ့စိန်ခေါ်မှုကတော့ဘာသာစကားပြဿနာပါဘင်္ဂလားဒေ့ရှ်ကရွှေပြောင်းလာသူဂျဟန်အာရာအာမင်က
အမေရတ်ထရီရှီတီ
ဒီကိုဆက်ရောက်တော့ကအင်္ဂလိပ်လိုသလုံးမမသိပါဘူးအခုလည်းမတတ်ဘူးဆိုတော့အရာဝန်တိုင်းစဉ်းစားမိတာကနောက်တနေ့ကိုဘယ်လိုဖြတ်တန်းရမလဲဆိုတာပ
ါလူများပြားနဲ့တွေ့ဆုံစကားပြောခွင့်မရဘဲအထူးကြံချင်းဒီမျိုးကိုအခုလိုတက်ကြီးရွယ်အိုရွှေပြောင်းချစ်ချနေထိုင်သူတွေရင်ဆိုင်ရလေရှိပါတယ်အထူးသဖြင့်ဘာသာစကားအခက်အခဲကြောင့်ဖြစ်တယ်လို့အနာဂတ်မျိုးပြစင်တာရဲ့အကြီးတန်းသူတွေသည် Christian Gonzalez Rivera ကပြောပါတယ
် Very often you will find older people who feel isolated because
မကြာခဏဆိုလိုပဲတက်ကြီးရွယ်တွေကအထီးကျန်လေးရှိတာကိုတွေ့ရမှာပါသူတို့မိတွေကလည်းသူတို့ဘာသာစကားဟိုမတက်ကြတော့ပဲအမေရိကန်ယဉ်ကျေးမှုနဲ့ပိုနီးစပ်ကုန်ပါတယ်ဆိုတော့ဟိုလုံးကသူတို့နိုင်ငံမှာနေလာခဲ့တဲ့ပုံစံမျိုးနဲ့အခုအနေထားကကွာခြားပါတယ
်ဒေးဇီတက်ကြီးကရာကိုတောင်အရှအသင်းဖွဲ့တစ်ခုဖြစ်တဲ့ India Home အဖွဲ့ကစီမံခန့်ခွဲတာဖြစ်ပြီးတက်ကြီးရွယ်တွေရင်ဆိုင်နေရတဲ့အထီးကျန်မှုကိုရောပါအောင်အစီအစဉ်တွေဆောင်ရွက်ပေးပါတယ်အစိုးရရဲ့ထောက်ပံ့ခြင်းမရသူတွေပါဝင်တက်ကြီးရွယ်တွေအနေနဲ့မိသားစုနဲ့နေနိုင်အောင်လဲစီစဉ်ပေးပါတယ်ဒေးဇီတက်ကြီးကရာရဲ့ညွှန်ကြားရေးမှူး Dela Frost Nagis Amaga
Our people are more conservative and more religious and family oriented so they want to be
with ကျမတို့လူတွေကရှေးရိုးဆန်ပြီးဘာသာတရားကိုဆိုင်တယ်လို့မိသားစုကိုလည်းခင်တွဲတယ်ဆိုတော့မိသားစုနဲ့အတူနေကျင်ကြပါတယ်ဒါပေမဲ့လည်းအခုဆိုရင်မိသားစုနဲ့နေဖို့ဆိုတာဟာခက်ခဲပြီးသူတို့သားသမီးတွေဟာလည်းစင်းရဲကြပါတယ
်အထူးကြံစမှုကိုခံစားနေရတဲ့တက်ကြီးရွယ်တွေထဲမှာအမေရိကမှာအခြေကျပြီးသားလူတွေလည်းပါပါတယ်ဘာဟာရက်ရှာဟာလွန်ခဲ့တဲ့25နှစ်ကတည်းကအိန္ဒိယကနေရွှေ့ပြောင်းအခြေချလာတာပါအခုကမှတော့အိန္ဒိယဟုတ်မြက်ဆက်သွယ်ပေါင်းကူးပေးရေးအစီအစဉ်တွေကြောင့်ပျော်ရွှင်ရတယ်လို့ဆိုရတယ
် You have to develop yourself how to talk how to behave with other people
ကိုယ့်ဘာသာအဆင်ပြေအောင်နေရတာပါပဲဘယ်လိုပြောဆိုရမလဲတခြားသူတွေနဲ့ဘယ်လိုစကားပြောမလဲကိုဘာသာလဲမငီးငွေ့ရအောင်ဘာတွေလုပ်မလဲတခြားသူတွေကိုဘယ်လိုဖြောပြမလဲဆိုတာတွေကိုလေ့လာရပါတယ်အဲ့ဒါဆိုရင်ကိုယ့်ရည်ချင်းကိုလည်းတခြားသူတွေကိုပြလူရတယ်လေ
အဓိကအကြဆုံးကတော့ကျမ်းမာရေးကောင်းအောင်လုပ်ပြီးတော့စိတ်ဝင်စားတာတစ်ခုခုကိုလုပ်နေဖို့ပဲဖြစ်တယ်လို့ရှားကပြောပါတယ်ခင်ဗျာအ ခုတော့အမေရိကန်ပြည်သူမှာဩဂုတ်လအတွင်းဖြစ်ပွားခဲ့တဲ့တမိုင်းတွင်နေရတဲ့အကြောင်းကိုဆက်ပြီးတော့တင်ပြပေးရမယ်1989ခုနှစ်ဩဂုတ်လ9ရက်နေ့ကပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့မှာကျင်းပတဲ့ဖွဲ့စည်းအုပ်ချုပ်ပုံဥပဒေဆိုင်ရာညီလာခံအကြောင်းနဲ့စလိုက်အောင်လာနန်းလောင်ရေးအဲ့ဒီညီလာခံမှာဒီအမျိုးသားပြည်ရင်စာတမ်းမူကမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါဒါဟာ18ရာစုခေတ်ရဲ့အသိဉာဏ်တိုးတက်လာမှုကိုရောင်မြန်ဟန့်နေတာဖြစ်ပြီးတော့အစိုးရရဲ့အာဏာဟာလူလူတွေကနေဆင်းသက်လာတာလူသားတွေမှာမွေးရပါအခွင့်အရေးတွေရှိတာအစိုးရအဖွဲ့အတွင်းအာဏာချိန်ခွင်ရှာညှိတာအထွေထွေအုပ်ချုပ်ခွင့်အာဏာကိုနိုင်ငံတော်အစိုးရကရယူပြီးဒေသဆိုင်ရာအုပ်ချုပ်ခွင့်အာဏာကိုဒေသအစိုးရကိုပေးအပ်တာနောက်ဒီလူသားတိုင်းမှာမွေးရပါညီမျှတဲ့အခွင့်အရေးရှိပြီးတော့သူတို့ကိုဒန်းတူဆက်ဆံဖို့လိုအပ်တာစတဲ့အကြောင်းအရာတွေကိုထည့်သွင်းစဉ်းစားပြီးတော့ရေးဆွဲထားတာပါ
အမေရိကန်ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံဥပဒေရဲ့ဤတန်းအစမှာ We the People ကျွန်တော်တို့လူထုဆိုပြီးတော့အစချီရေးသားထားတာဟာလည်းအထူးခြားဆုံးဖြစ်တယ်လို့သမိုင်းပညာရှင်တွေကအယုံကြည်ထားပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်ရုပ်ရှင်မင်းသား Henry Fonda ကဖွဲ့စည်းပုံအခြေခံဥပဒေဤတန်းကိုအခုလိုအတန်းသွင်းထားပါတယ်
။ We the People of the United States in order to form a more perfect union establish justice ensure domestic tranquility
American ပြည်ထောင်စုကလူထုတွေအနေနဲ့အဖက်ဖက်ကပြည်စုံတဲ့ပြည်ထောင်စုတစ်ခုတည်ဆောက်နိုင်ဖို့တရားဥပဒေစနစ်ထူထောင်ဖို့ရက်ရွာအေဂျင့်တာယာဖို့အကာအကွယ်ပေးဖို့အထွေထွေလူမှုဖူလုံရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ရရှိထားတဲ့လွတ်လပ်ရေးအနှစ်သာရတွေမပြောက်ပြတ်ဖို့ American ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြဋ္ဌာန်းပြီးအကောင့်ထဲပေါ်ရပါမယ်လို့တရုတ်ဆောင် Henry Fonda ကပြောသွားတာပါ
ဖွဲ့စည်းပုံဥပဒေဤတန်းကဖော်ပြချက်တွေကိုအကောင့်ထဲဖော်နိုင်မဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေကိုဒီဖွဲ့စည်းပုံတစ်ခုလုံးမှာအသေးစိတ်ရေးသားဖော်ပြထားတာလည်းဖြစ်ပါတယ်
။အခုတခါဆက်လက်တင်ပြပေးလို့တဲ့အကြောင်းအရာကတော့1904ခုနှစ်ဩဂုတ်လ9ရက်နေ့မှာမွေးဖွားခဲ့တဲ့နိုဘယ်ဆုရှင်တစ်ယောက်အကြောင်းပါ။ Ralph Bunche ကိုမစ်ချဂန်ပြည်နယ်ဒီထရိုက်မြို့မှာမွေးဖွားခဲ့ပါတယ်။ခြေတလုံးအိမ်တိုင်လှည့်လည်နေတဲ့စံသားဆရာတဦးရဲ့သားဖြစ်သူ Ralph ဟာတက္ကသိုလ်နဲ့ကုလသမဂ္ဂမှာအလုပ်လုပ်ကင်နေစဉ်အတွင်းဒေါက်တာဘွဲ့ရခဲ့သူပထမဆုံး African American အမျိုးသားတဦးဖြစ်တဲ့အပြင်အသားအရောင်ရှိသူတွေထဲမှာလည်း Nobel ဆုရရှိတဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်
။ Ralph Bunche ဟာ Los Angeles အထက်တန်းကျောင်းသုံးကလည်းအတော်ဆုံးကျောင်းသားတွေထဲမှာပါဝင်ပြီးစကားစစ်ထိုးပွဲတွေမှာကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်ပါတယ်။အထက်တန်းကျောင်းနေစဉ်အတန်းထဲမှာပထမရခဲ့သလို Los Angeles မြို့ကကယ်လီဖိုးနီးယားတက္ကသိုလ်နဲ့ Harvard တက္ကသိုလ်တွေကနေလည်းဖွဲ့ရခဲ့ပါတယ်1948ခုနှစ်မှာ Israel နိုင်ငံတည်ထောင်ခဲ့တာကြောင့်အရှေ့အလယ်ပိုင်းဒေသအတွင်းတင်းမာမှုတွေကြီးထွားလာချိန်မှာ Bunche ဟာကုလသမဂ္ဂမှာအလုပ်လုပ်ကင်နေပြီးတော့ Arab Israel ပထမစစ်ပွဲအတွင်းကျောင်းဝင်စစ်ဆန်ညီနိုင်းသူအဖြစ်ဆောင်ရွက်ခဲ့ပါတယ်ကောအောင
်ကုလသမဂ္ဂစစ်ဆန်ညီနိုင်းမှုလှုပ်ကြံခံရချိန်မှာ Bunche ဟာအဲ့ဒီစစ်ဆန်ညီနိုင်းမှုတာဝန်ကိုယူခဲ့ပြီး1949ခုနှစ်မှာအပြစ်ခတ်ရစရေးသဘောတူညီမှုရအောင်ဆောင်ရွက်ခဲ့ပါတယ်။ဒါအပြင်ကွန်ဂိုကက်ရှမီးယားနဲ့ဆိုင်ပရက်စ်နိုင်ငံတွေမှာလည်းဂျာဝင်ဆိစက်ဖြစ်ရှင်းခဲ့ပါတယ်။ Arab Israel ပြည်ပကမှာ Bunche ဟာအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တာကြောင့် American သမ္မတ Henry Truman နဲ့ Britain ဝန်ကြီးချုပ် Winston Churchill တို့ကိုကျော်လွန်ပြီး1950ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုရရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အသားအရောင်ခွဲခြားမှုအရှိန်ကောင်းတဲ့ကာလမှာ Bunche ရဲ့အောင်မြင်မှုဟာ African American တွေကိုစားဂုဏ်ယူစရာလည်းဖြစ်နေပါဗျ
။ Berkeley California တက္ကသိုလ်က African American တွေအကြောင်းလေ့လာသူပါမောက်ခ Charles Henry က Ralph Bunche ရဲ့အောင်မြင်မှုဟာအပြောင်းအလဲအတွက်အရေးပါတယ်လို့ပြောဆိုခဲ့ပါဗျ။ Bunche ဟာ American ပြည်သူအခွင့်အရေးလှုပ်ရှားမှုတွေထဲမှာလည်းပါဝင်ခဲ့ပြီးတော့လူမဲကောင်းဆောင် Martin Luther King Jr. နဲ့အတူအခမ်းအနားတွေကိုတက်ရောက်ခဲ့ပူးတယ်လေ။1980ခုနှစ်အသက်69နှစ်အရွယ်မှာ Ralph Bunche ကွယ်လွန်ခဲ့ပြီးတဲ့နောက်သူ့အထိတ်အမှတ်ပန်းချံတစ်ခုကိုနယူးယောက်မြို့ကုလသမဂ္ဂအဆောက်အဦမှဂုဏ်ပြုဆောက်လုပ်ထားပါတယ
်။ကိုအောင်စီစဉ်တင်ဆက်တဲ့တုဒ္ဒဆုံးနဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သုံးရစီများခင်ဗျာ။အဲဆူသွေးကြော်တွေစစ်ရှုံပြီးတစ်ချိန်ကသူတို့သိမ်းပိုက်ခဲ့တဲ့နေမြေတွေလွတ်မြောက်လာတာကိုကြည့်ရင်ဒီစစ်သွေးကြော်အုပ်စုတွေကိုအနိုင်ရအောင်တိုက်လိုက်ရုံနဲ့မလုံလောက်သေးပဲ IS အလွန်ကာလမှာပြန်လည်ထူထောင်ရေးတွေလုပ်ရမယ်ဆိုတဲ့ကိစ္စကိုရှင်းရှင်းလင်းလင်းမြင်လာရပါတယ်။အီရတ်စစ်တပ်ရဲ့အောင်နိုင်မှုဟာရဲစွမ်းတက်တိကြောက်ရောအကြမ်းဖက်အုပ်စုလက်ထဲကနေသူတို့နေမြေတွေကိုပြန်ရအောင်ယူမယ်ဆိုတဲ့ပိုင်းဖြတ်စိတ်ကြောက်ဖြစ်ပြီး မဟာမိတ်တပ်တွေရဲ့လေ့ကျင့်ပေးမှုနဲ့အထောက်အပံ့တွေကြောင့်လည်းဖြစ်တယ်လို့ IS တွေကိုတိုက်တုံနိုင်ရေးကမ္ဘာညွန်ပေါင်းအဖွဲ့အတွက်အမေရိကန်သမ္မတကအစီလွတ်ထားတဲ့အထူးကိုယ်စားလှယ် Brad Maggot ကပြောပါတယ်စစ်ပွဲတွေအောင်မြင်မှုရလာတဲ့အမျှလူသားချင်းစာနာမှုအကူအညီပေးရေးကိစ္စမှာမကြုံဘူးလောက်အောင်လိုအပ်ချက်တွေရှိနေကြောင်းတိုက်ပွဲတွေကြောင့်မိုးဆူးတမျိုးတည်းမှာတင်အရသာ9,300ဥယျာဉ်စွန့်ခွာထွက်ပြေးခဲ့ရပြီးအဲ့ဒီလူတိုင်းဟာအကူအညီတွေရရှိခဲ့တယ်လို့သူကပြောပါတယ်။အီရတ်အစိုးရနဲ့ကုလသမဂ္ဂအဖွဲ့ပူးပေါင်းလုပ်နေတဲ့တည်ငြိမ်မှုရရှိရေးအရေးပေါ်အစီအစဉ်အရလူပေါင်း2,300နီးပါးကိုသူတို့ရဲ့မူလနေအိမ်တွေမှာပြန်လည်အခြေချခွင့်ပေးခဲ့ပြီးကလေးငယ်3,000ခွဲဟာလည်းကြောင်းပြန်တက်ခွင့်ရခဲ့ကြောင်းတနင်္ဂနွေလုံးအတိုင်းအတာအရ ISD လက်အောက်ကလွတ်မြောက်ခဲ့တဲ့နေမြေတိုင်းမှာအီရတ်အရသာ2,000ကျော်ဟာနေအိမ်ပြန်ခွင့်ရခဲ့ပြီဖြစ်တယ်လို့မစ္စတာမက်ကတ်ကပြောပါတယ်အခုဆိုရင်အီရတ်နိုင်ငံတဲက IS စစ်သွေးကြတွေကိုအနိုင်ရလိုက်တဲ့နေမြေအများစုမှာပြန်လည်ထူထောင်ရေးတွေလုပ်နေရပြီး IS တွေပေါ်စစ်ဆင်တဲ့အဓိကတိုက်ပွဲတွေကတော့ Syria နိုင်ငံဘက်ရွှေ့သွားခဲ့ကြောင်းအမေရိကန်ပံ့ပိုးတဲ့ Syria Democratic တပ်ဖွဲ့နဲ့ Syria Arab ညွန်ပေါင်းတပ်ဖွဲ့တွေက IS ထိန်းချုပ်ထားတဲ့ Syria က Raqqa မြို့လွတ်မြောက်အောင်ဝိုင်းဝန်းကြိုးပမ်းနေပါတယ်ရကံမျိုးလွတ်မြောက်ရေးစစ်ရှိန်မြင့်လာနေချိန်မှာကျွန်တော်တို့တွေကြားဒန်းတူသဘောထားပြီးလက်တွဲဆောင်ရွက်ဖို့စိတ်အေးရမဲ့ရန်ပုံငွေရရှိဖို့ကိုအတူတကွကြိုးပမ်းသွားဖို့ဖြစ်တယ်လို့အထူးကိုယ်စားလှယ်မက်ကတ်ကပြောပါတယ်ရကံမျိုးမှာလူသားချင်းစာနာတဲ့အကူအညီပေးဖို့အတွက်ကုလသမဂ္ဂကဒေါ်လာတန်140လိုအပ်နေပါတယ်အဲ့ဒီဒေသမှာအန္တရာယ်ရှိတဲ့ပေါက်ကွဲရေးပစ္စည်းတွေဖယ်ရှားဖို့ဒေါ်လာတန်90ကျော်သုံးဖို့လိုမယ်လို့သူကပြောပါတယ်ကုလသမဂ္ဂအဖွဲ့ကအီရတ်တနိုင်ငံလုံးမှာလူသားချင်းစာနာမှုအတွက်သုံးဖို့နောက်ထပ်ဒေါ်လာတန်း560လိုမယ်လို့ခန့်မှန်းထားပါတယ်ပြီးခဲ့တဲ့လထဲမှာကုလသမဂ္ဂကအီရတ်နိုင်ငံတည်ငြိမ်ရေးအစီအစဉ်နဲ့လူသားချင်းစာနာမှုအကူအညီတွေအတွက်ဒေါ်လာတန်း120နီးပါးကူညီခဲ့ပြီးဆီးရီးယားပြန်လည်ထူထောင်ရေးရန်ပုံငွေအတွက်ဒေါ်လာတန်း20ပေးခဲ့ပါတယ်မူဆူးမျိုးလွတ်မြောက်ရေးကြိုးပမ်းခဲ့မှုအတွက်အီရတ်အစိုးရကိုရောအီရတ်လူညုံရေးတပ်ကတ်တပ်ဖွဲ့နဲ့ကမ္ဘာလုံးဆိုင်ရာညုံပေါင်းအဖွဲ့ကိုပါချီးကျူးဂုဏ်ပြုပါကြောင်းဒီအခက်အခဲတွေကိုကျွန်တော်တို့အတူတကွကြော်ဖြတ်ခဲ့ကြသလိုရှေ့မှာလည်းလုံဆောင်စရာတွေအများကြီးရှိသေးကြောင်းမစ္စတာမက်ကတ်ကပြောပါတယ်။ဒါကြောင့်မိတ်ဆွေနိုင်ငံတွေကသာရရောတဲ့လှူဒန်းထည့်ဝင်မှုနဲ့အကူအညီအထောက်အပံ့တွေဟာကြီးမားတဲ့ရလဒ်တွေဖြစ်စေမှာကြောင့်ဒါကိုစဉ်းစားပေးကြဖို့မစ္စတာမက်ကတ်ကပြောကြားကြောင်းပါခင်ဗျာ
။ယေရီကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်ဆိုရရဲ့တဘောရအမြင်သာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းသောတာရှင်တို့ကိုအတည်ပြုပါရခင်ဗျာ VOA မြန်မာပိုင်းရဲ့အင်ကာနီမင်းတစ်ဖက်အစီအစဉ်တွေကိုနားဆင်နေကြရတာပါအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ထိန်ထုတ်အစီအစဉ်တွေနဲ့ပတ်သက်လို့ဘယ်တော့မှညှိနှိုင်းဆွေးနွေးမှာမဟုတ်ဘူးလို့ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာတနင်္လာနေ့ကကျင်းပတဲ့ဒီလုံခြုံရေးဆိုင်ရာ ARF ASEAN ဒေတာရင်းဆွေးနွေးပွဲမှာမြောက်ကိုရီးယားကပြောကြားခဲ့ပါတယ်။တကယ်လို့အမေရိကန်အစိုးရကစည်ရေးဆောင်ရွက်လာမယ်ဆိုရင်မြောက်ကိုရီးယားရဲ့ဗျူဟာမြောက်နျူကလ িয়ার အင်အားနဲ့ပြင်းပြင်းထန်ထန်ဆုံးမမှာဖြစ်တယ်လို့လည်းဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကတော့မြောက်ကိုရီးယားအနေနဲ့ဆွေးနွေးမယ်ဆိုရင်မစောင်းတုံးဆက်သက်မှုတွေကိုအရင်ရပ်ရမယ်လို့ပြောကြားခဲ့ပါတယ်။တောင်ကျောက်ပင်လယ်ပြင်အတွင်းမှာနယ်နိမိတ်ပြိုင်ဆိုင်မှုအငင်းပွားတွေအပေါ်အထူးပဲစိုးရိမ်တဲ့အကြောင်းအမေရိကန်၊ဂျပန်နဲ့ဩစတြေးလျနိုင်ငံတို့ကတင်းနှလာနေမှာပြောကြားလိုက်ပါတယ်။အဲ့ဒီဒေသတွေမှာတရုတ်နိုင်ငံကတင်းမာမှုတွေတိုးလာစေနိုင်အောင်တခါဒီပြန်လည်ပြင်ဆင်လို့မရနိုင်တော့တဲ့အခြေအနေအထိသဘာဝပတ်ဝန်းကျင်ပျက်စီးစေနိုင်တဲ့မြေဖို့ကျွန်းဖို့နေတာတွေနဲ့စည်ရေးဆောင်ရွက်ချက်တွေကိုရပ်ဆိုင်းမှုအတွက်ကိုလည်းသုံးနိုင်ငံကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။တခါမြန်မာနိုင်ငံမှာတော့ပါတီစုံဒီမိုကရေစီစနစ်ပေါ်ပေါက်လာအောင်တောင်းဆိုတဲ့ရှစ်လေးလုံးလူမှုအုံကြွမှုကြီးဖြစ်ခဲ့တာဟာဒီကနေ့ဆိုရင်29နှစ်ပြည့်ပါပြီ။မြန်မာတနင်္လာနေ့လုံးကလူဒန်းစားအလွှာဆုံးလမ်းပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြပွဲတွေစတင်ခဲ့တဲ့1988ခုနှစ်ဩဂတ်လ10ရက်နေ့ပတ်လည်နေ့ကိုမြန်မာဒီမိုကရေစီနေ့အဖြစ်နဲ့တရားဝင်သတ်မှတ်ပေးဖို့အတွက်88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကတောင်းဆိုနေပါတယ်။ပေါ်ရဟမင်းကြီးဖရန်စစ်ကတော့မြန်မာနိုင်ငံကို November 29ရက်နေ့ကနေ၄ရက်ကြာလာရောက်မယ်လို့ Catholic အသင်းတော်ရပ်ကွက်ကလာတဲ့သတင်းတွေမှာဖော်ပြနေပါတယ်ရှင
်။နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမျက်မှောင်ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။အခုထုတ်လွှင့်တဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီအထိပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ဆက်မိုးပြီပါ။
This program has come to you from the Voice of America, Washington.